Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ American ပြည်ထောင်စု Washington DC ကနေ2016ဇွန်လ3ရက်တောက်ကြနေပြန်ခင် VOA season တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒချမ်းပါရှင
်။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူချင်ညာပေးပါပါ။မြန်မာအပောင်းဝင်နိုင်ငံတချို့မှာအစိုးရမဟုတ်တဲ့လက်နက်ကိုင်အင်အားစုတွေမှာအသုံးပြုနေတဲ့ကလေးစစ်သားစုစုပေါင်း 8,000 ကျော်ကိုပြန်လွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တစ်ပတ်လည်အစဉ်ခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်အကြမ်းဖက်ထိန်းချုပ်မှုတွေကိုကြည့်ရင် IS အစွန်းရောက်အဖွဲ့လို့ဖွဲ့ရဲဖြန့်ကျက်မှုဟာအရှိတောင်းအာရှကောကေးဆပ်ဒေတာနဲ့အာဖရိကဒေတာအပေါင်းဝင်ဒေတာတွေမှာပုံမကြီးထွားကျပြတ်နေတယ်လို့အမေရိကန်နိုင်ငံကြီးဌာနရဲ့အကြမ်းဖက်မှုနှစ်ပတ်လည်ဆိုင်မီလာကမှဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမနန္ဒာကြီး
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်တွေနားဆင်ကြမှာကလက်ရှိအစိုးရလက်ထက်နိုင်ငံရေးအကျဉ်းသားအဖြစ်တရားဝင်သတ်မှတ်တင်မတင်ဆိုတဲ့အပေါ်မြန်မာရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေရဲ့အမြင်ဘယ်လိုရှိပါသလဲ။
2008ဖွဲ့စည်းပုံကလည်းကျွန်တော်တို့အများစုကတော့အင်ဆင်ဖို့တောင်းဆိုနေတဲ့အခြေအနေဖြစ်တော့ဖွဲ့စည်းပုံကိုထောက်ပြတဲ့ဟာကတော့ကျိုးကြောင်စီရောမှု
အခုလိုပြောကြားချက်တွေနဲ့အတူကြောက်မြတ်လုပ်ငန်းရှင်များအသင်းချုပ်ရဲ့ရမုံငွေကိုအလွဲသုံးစားလုပ်ထားတယ်ဆိုတော့စွတ်စွဲတိုင်ကြားချက်ကို Global Witness အဖွဲ့ကဘာပြောလိုက်တယ်လဲဆိုတာနဲ့မြန်မာပြည်ငြိမ်းချမ်းရေးအတွက်အသစ်ဖွဲ့စည်းလိုက်တဲ့ NRPC အဖွဲ့အနေနဲ့ဘလို့မူဝါဒတွေနဲ့လှုပ်ဆောင်သွားမလဲတခါမန္တလေးတိုင်းချမ်းရည်သာဆန်မြို့နယ်မှာဒေသခံတွေနဲ့အာဏာပိုင်တွေကြားတင်းမာမှုတွေဖြစ်ခဲ့ရတဲ့အခြေအနေဒါတွေကိုအခုမနေ့မှပြောပြသွားဖို့ရှိပါတယ်အခုအရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးပါမယ်ရှင
်။ကဘာတဝန်းအချမ်းဖက်ချိန်ချောက်မှုတွေကိုကျင်းရင် IS အစွန်းရောက်အဖွဲ့လို့ဖွဲ့ရဲဖြန့်ကျက်ပြန့်နှံ့မှုတွေဟာအရှိတောင်းအာရှရုရှားနိုင်ငံမြောက်ပိုင်းကောကေးဆပ်ဒေသနဲ့အာဖရိကပါဝင်ဒေသတွေမှာပိုးပြီးကြီးမားလာတာတွေ့ရတယ်လို့ American နိုင်ငံရဲ့ဌာနရဲ့အချမ်းဖက်မှုဆိုင်ရာနှစ်ပတ်လည်အစဉ်ခန်းစာမှာဖော်ပြထားပါတယ်။ Al-Qaeda, Boko Haram နဲ့ Al Shabaab အဖွဲ့တွေကမတိမငိမ်ဖြစ်အောင်ဆက်ပြီးတိုက်ခိုက်နေချိန်မှာ IS အစွန်းရောက်တွေကပြီးခဲ့တဲ့နှစ်ထဲမှာကမ္ဘာတဝန်းအကြီးမားဆုံးထိန်းချုပ်မှုဖြစ်တဲ့အထူးသဖြင့် Syria နဲ့ Iran နိုင်ငံတွေမှာဆက်ပြီးခိုင်ခိုင်မာမာရှိနေတယ်လို့လည်း American နိုင်ငံရဲ့ဌာနကပြောပါတယ်။2015နောက်ပိုင်းနှစ်ဝက်လောက်မှာတော့ဒီနှစ်နိုင်ငံမှာ IS အစွန်းရောက်အဖွဲ့တချို့အချိန်မုန်းခံနေရချိန်မှာပြင်းထန်တဲ့တူရကီအပောင်းဝင်ကမ္ဘာတခြားဒေသတွေမှာသူတို့ကဇက်တိုက်ဆိုးသလိုတိုက်ခိုက်မှုတွေလုပ်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ IS အဖွဲ့အနေနဲ့လေပြင်းမှာအောင်မြင်မှုတွေရတယ်လို့ Afghanistan, Pakistan နဲ့ Nigeria အပောင်းဝင်နိုင်ငံမျိုးတွေမှာသူတို့ရဲ့မဟာမိတ်အဖွဲ့တွေကိုပါထူထောင်နိုင်ခဲ့တယ်လို့ဆိုပါတယ်။American စုရဲ့အစီရင်ခံစားထဲမှာနိုင်ငံရေးချအကြမ်းဖက်ဖွဲ့ဖြစ်တဲ့တတ်မှတ်ခဲ့တဲ့အဖွဲ့ပေါင်း60နီးပါးရှိနေတယ်လို့ကမ္ဘာတဝန်းအကြမ်းဖက်ချိန်မုန်းရေးလှုပ်ဆောင်အောင်မှာဆိုးရတဲ့နိုင်ငံဖြစ်တဲ့နိုင်ငံအတော်များများကိုတတ်မှတ်ခဲ့တာပါ။နိုင်ငံရေးချကလာရောက်တိုက်ခိုက်သူများအရေးနဲ့ပတ်သက်ပြီးနိုင်ငံပေါင်း45နိုင်ငံကဥပဒေတွေထုတ်ပြန်တာဒါမှမဟုတ်ပြန်လည်မွမ်းမံတာတွေလုပ်ခဲ့တယ်လို့လည်းထုတ်ပြန်တဲ့အစီရင်ခံစားထဲမှာဖော်ပြထားပါတယ်။
ဗဒဖူးနဲ့ညက်နေကတာလီဘန်တွေဟာအာဖဂန်နစ္စတန်မြောက်ပိုင်းမှာအနည်းဆုံးခီးသွွား18ဦးကိုပြန်မေးဆွဲသွားခဲ့တယ်လို့ဒေတာဆိုင်ရာအာနာဘိုင်တွေကပြောပါတယ်ခီးသွွားတွေဟာဘခခရိုင်ကဒေတာကန်တွေဖြစ်ပြီးဆာအီလ်ပါလ်ပြည်နယ်မြို့တော်ကိုဘတ်စကားနဲ့သွားနေစဉ်မှာတာလီဘန်တွေကပြန်မေးဆွဲသွားတာဖြစ်တယ်လို့ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဇဘူလာအမာနီကပြောပါတယ်ဒေတာရင်းလူမျိုးစုခေါင်းဆောင်တွေကခီးသွွားတွေပြန်လည်လွတ်မြောက်ဖို့ညှိနှိုင်းနေတယ်လို့လည်းပြောပါတယ်ခုပတ်စောပိုင်းကပဲအာဖဂန်နစ္စတန်မြောက်ပိုင်းခွန်ဒက်စ်ပြည်နယ်ကအဝေးပြေးလမ်းမတစ်ခုပေါ်မှာတရားဝင်စစ်ဆေးဂိတ်ဖွင့်ထားတဲ့စစ်သွေးကြွတွေကခီးသွွား200ကျော်ကိုပြန်ပြီးဆွဲခဲ့ပါသေးတယ်။နောက်ပိုင်းခီးသွွားအချို့ကိုပြန်လွှတ်ပေးခဲ့ပေမယ့်အနည်းဆုံး18ဦးလောက်ကိုပြတ်တပ်ပြတ်ခဲ့ပါတယ်။အာဖဂန်နစ္စတန်ရဲ့အခြားတစ်ဖက်မှာတော့အစိုးရမဟုတ်တဲ့အဖွဲ့တစ်ဖွဲ့မှအလုပ်လုပ်နေတဲ့ဝန်ထမ်း2ဦးနဲ့ဒရိုင်ဘာ2ဦးတို့ကိုဘဂဟန်ပြည်နယ်ကနေပါရဝန်ပြည်နယ်ကိုကားမောင်းလာစဉ်မှာတပ်ဖြတ်ခံခဲ့ရတယ်လို့ပြည်နယ်အရာရှိကပြောပါတယ်။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကနာမည်ကြီးဟိုတယ်တစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တနတ်သမားတွေကိုလုံခြုံရေးတပ်တွေကပြစ်ဒဏ်လိုက်ခဲ့တဲ့နောက်မှာဒီတိုက်ခိုက်မှုကြောင့်တေဆွန်အောင်သူအရေးအတွက်ဟာ24ယောက်ရှိသွားပြီလို့ဆိုမာလီယာတာဝန်ရှိသူတွေကပြောပါတယ်။ကြာတာပရင်းနဲ့မနေ့ပိုင်းအမ်ဘက်ဆီဒါဟိုတယ်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေအတွင်းတနတ်သမား3ဦးကိုလုံခြုံရေးတွေကပြစ်ဒဏ်ခဲ့ပြီးဒဇာကန်ဖြစ်တဲ့ဖမ်းခံနေရသူ59ဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့တနတ်သမားတွေကလည်းညာရင်းချင်းမှာပဲဖမ်းနိုင်ခဲ့ပါတယ်လို့လုံခြုံရေးဝန်ကြီးက VOA ဆိုမာလီယာဌာနကိုပြောပါတယ်။စတင်တိုက် ခိုက်ခဲ့တဲ့ဗုဒ္ဓဘုံနဲ့နေလေဘန်းကဟော်တက်အပြင်ဘက်မှာကားဘုံပောက်ကွဲမှုဖြစ်ပွားပြီးတိုက်ခိုက်သူတွေတဲကသရုပ်ထလူတေဆုံးခဲ့တာပါ။အဲဒီနောက်မှာတနတ်သမားတွေကဟော်တယ်ထဲမှာတထပ်ပြီးတထပ်ဝင်ရောက်ပြီးတဲခုံနေသူတွေကိုတနတ်နဲ့ပြစ်တက်ခဲ့တာဖြစ်ပါတယ်။အရက်သား12ဦးအဆောင်3ဦးနဲ့လွှတ်တော်6စလဲ2ဦးပါဝင်တေဆုံးသူက18ဦးတည်းမနေရှိပြီးသူတို့ဟာဟော်တယ်ထဲမှာဖြစ်စေဟော်တယ်အနားတဝိုင်မှာဖြစ်စေအသက်ခံရတယ်လို့ပြောပါတယ်။ဆေးရုံကိုရောက်လာတဲ့တနတ်ဒဏ်ရာနဲ့လူ3ဦးကတော့ရခဲ့တဲ့ဒဏ်ရာရင်းနဲ့တေဆုံးသွားတယ်လို့မိုဂါဒီရှူဆေးရုံတစ်ခုကတာဝန်ခံကပြောပါတယ်။ဒီတိုက်ခိုက်မှုကိုဆိုမာလီယာအယ်ရှဘတ်စစ်သွေးကြောအဖွဲ့ကလှုပ်ဆောင်လာဖြစ်ကြောင်းကြေညာပါတယ်။ဒီဟော်တယ်ဟာဆိုမာလီယာအစိုးရအသုံးပြုနေတာမို့ပြစ်မှတ်ထားတိုက်ခိုက်တာလို့လည်းပြောပါတယ်။ဒီဟော်တယ်ဟာသမရနန်းတော်နာမှာရှိတဲ့မြို့အချက်ချလမ်းမကြီးပေါ်မှာရှိပါတယ်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့ရှေ့ဆုံးကပြေးနေတဲ့ဟီလာရီကလင်တန်ဟာကြာသပတေးနေ့ကကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့မိန့်ခွန်းပြောကြားရမှာပြန်ဘက်ရီပက်ဘလီကန်ပါတီကဒေါ်နယ်ထရမ့်ကိုအန္တရာယ်ရှိပြီးသမ္မတဖြစ်ဖို့အရေးချင်းမပြည့်မီတဲ့သူလို့ပြောလိုက်ပါတယ်။ထရမ့်ဟာဗဟုသုတတည်ငြိမ်မှုနဲ့အလွန်ကြီးမားတဲ့တာဝန်ယူမှုတွေလိုအပ်တဲ့ဒီလိုရာသူတစ်ခုကိုယူဖို့အတွက်မသင့်တော်ဘူးလို့သူမကပြောလိုက်ပါတယ်။ဒေါ်နယ်ထရမ့်ဟာတစုံတစ်ယောက်ကသူ့ကိုစိတ်နှောက်ယှက်ဖြစ်အောင်လုပ်လိုက်တာနဲ့ကျမတို့ကိုစစ်ပွဲတွေစီခေါ်သွားမဲ့သူဆိုတာမှန်းလို့ရတယ်လို့ဟီလာရီကလင်တန်ကပြောပါတယ်ဒေါ်နယ်ထရမ့်ကလည်းမယိုးဖြောင်းတဲ့ဟီလာရီကလင်တန်ဟာကျွန်တော်ရဲ့နိုင်ငံခြားရေးမူဝါဒယက်တိကျနေတဲ့ပတ်သက်လို့အထင်မြင်လွဲမအောင်ပြောပါမကြခင်ပြောပါတော့မယ်လို့ Twitter ပေါ်မှာမိန့်ခွန်းပြောကြားခင်မတိုင်ခင်ရေးလိုက်ပါတယ်ကလင်တန်ကသူမဖြစ်တဲ့အငဲ့တဲ့သမရကတော့အထက်လွှတ်တော်အမတ်နိုင်ငံခြားရေးဝန်ကြီးစတဲ့အတွေ့အကြုံတွေကြောင့်နိုင်ငံအတွက်တည်ငြိမ်တဲ့တန်တမာရေးရလိုအပ်ချက်ကိုဖြည့်ပေးနိုင်လိမ့်မယ်လို့ပြောသွားခဲ့ပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာအပါဝင်နိုင်ငံတချို့မှာအစိုးရမဟုတ်တဲ့လက်နက်ကိုင်အင်အားစုတွေမှာအသုံးပြုနေတဲ့ကလေးစစ်သားစုစုပေါင်း 8,000 ကျော်ကိုပြန်ပြီးလွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အာဖဂန်နစ္စတန်၊ Iraq ၊ Somalia ၊ South Sudan ၊ Syria နဲ့ Yemen စတဲ့နိုင်ငံတွေမှာတော့ကလေးတငယ်များအပေါ်မှာကျူးလွန်တဲ့အခွင့်အရေးချိုးဖောက်မှုတွေဟာတုံ့လှုပ်ခြောက်ခြားစရာကောင်းတယ်လို့လဲကုလသမဂ္ဂကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်လိုင်လာဇာရိုဂီရဲ့တင်သွင်းတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တွေကြားပဋိပက္ခတွေဆက်လက်ဖြစ်ပွားနေပြီးမြန်မာနိုင်ငံတွင်းမှာကလေးငယ်တွေကိုလက်နက်ကိုင်ပဋိပက္ခတွေတပ်သွင်းမှုပေါင်း218မှုရှိခဲ့တယ်လို့ဖော်ပြထားပါတယ်။ပဋိပက္ခအတွင်းကလေးတငယ်တေဆုံမှုထိခိုက်ဒဏ်ရာရမှုအပြင်မိန်းကလေးငယ်တချို့လိင်မန်းဆိုင်ရာအစော်ကားခံရမှုတွေရှိခဲ့ကြောင်းသတင်းရခဲ့တယ်လို့ဖော်ပြထားပါတာထားတာပါ။အစိုးရမဟုတ်တဲ့လက်နက်ကိုင်အင်အားစုတွေရဲ့အပြုသဘောလှုပ်ဆောင်လာမှုတွေနဲ့ပတ်သက်ပြီးသူ့အနေနဲ့ဆရာထက်တန်မိကြောင်းဒါပေမဲ့ပဋိပက္ခကလွတ်မြောက်လာတဲ့ဒီသိန်းကလေးငယ်တွေလူအတိုင်းဝိုင်းထဲပြန်ပြီးဝင်ရောက်နိုင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေရရှိရေးနဲ့သူတို့ပေါ်မှာလူမှုရေးနဲ့စိတ်သက်ရေးရအရာအားပေးဖို့မိန်းကလေးငယ်ရဲ့လိုအပ်ချက်တွေကိုအထူးဂရုပြုဖို့လဲအစဉ်ခံစားထဲမှာတိုက်တွန်းထားပါတယ်
ဖိလစ်ပိုင်မှာတက်လာမဲ့သမရသက်ဟာမကြခင်ကပစိဖိတ်ကျွန်းစုနိုင်ငံမှာသတင်းသမားတွေတပ်ဖြတ်ခံရတဲ့ကိစ္စပေါ်မှတ်ချက်ပြုပြောကြားလိုက်တာနဲ့ပတ်သက်လို့နိုင်ငံတကာမီဒီယာအဖွဲ့တွေကပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဖိလစ်ပိုင်သမရအဖြစ်ရွေးကောက်ခံထားရတဲ့ရိုဒရီဂိုဒူတာတေဟာသတင်းတောက်တွေဟာအကျင့်ပြက်လို့အသက်ခံရတာဖြစ်တယ်လို့အင်ကာနေကသတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတောက်တွေကိုပြောကြားလိုက်ပြီးကျန်တဲ့သတင်းတောက်တွေလည်းအသုံးမချရင်အသက်ခံရလိမ့်မယ်လို့သတိပေးပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာပြီးခဲ့တဲ့10စုနှစ်နှစ်စုအတွင်းသတင်းတောက်200ကျော်အထိတပ်ဖြတ်ခံခဲ့ရပြီးကမ္ဘာမှာသတင်းသမားတွေအတွက်အနိုင်ရှိဆုံးနေရာတစ်ခုဖြစ်နေပါတယ်ဒူတာတေရဲ့မှတ်ချက်စကားဟာတရားဥပဒေမဲ့တပ်ဖြတ်မှုတွေကိုခွင့်လွှတ်တဲ့သဘောတက်ရောက်နေပြီးဖိလစ်ပိုင်နိုင်ငံကိုသတင်းနောက်တွေအတွက်လူသက်ကွင်းတစ်ခုဖြစ်အောင်ပြောင်းလဲသွားအောင်လုပ်ဖို့ချိန်ချောက်နေတယ်လို့သတင်းသမားများကာကွယ်ရေးကော်မတီကဗုဒ္ဓဟူးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်ပထမကမ္ဘာစစ်ကြီးအတွင်းကအော်တိုမန်တူရကီရဲ့အာမေးနီးယားလူမျိုးတွေကိုတပ်ဖြတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အသိမှတ်ပြုကြောင်းဂျာမနီလွှတ်တော်အမတ်တွေကချက်တပရီနေမှာတခဲနဲ့မဲပေးခဲ့ကြပါတယ်ဂျာမနီလွှတ်တော်ကချက်မှတ်ခဲ့တဲ့ဒီဆုံးဖြတ်ချက်ဟာဂျာမနီနဲ့တူရကီနှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ရက်ခတ်မှုရှိမှာဖြစ်ကြောင်းတူရကီသမ္မတရီဆက်တိုက်ရက်အာဒိုဝမ်ကဂျာမနီမဲခွဲမှုအပြီးမကြခင်မှာပဲကန်ညာနိုင်ငံမျိုးတော်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာပါဒါအပြင်ဂျာမနီကတူရကီသမ္မတကြီးကိုပြန်ခေါ်ပြီး တူရကီဘက်ကဘယ်လိုတုံ့ပြန်မှုတွေလှုပ်ဆောင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ကြောင်းလည်းဆက်လက်ပြောကြားခဲ့ပါတယ်။ဂျာမနီလွှတ်တော်မဲခွဲမှုအပြီးမှာတူရကီမှာရှိတဲ့ဂျာမနီယာယီတာမတ်ကြီးကိုလည်းတူရကီအစိုးရကဆင့်ခေါ်ခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကတော့အခုလိုတီးခြားခိတ်ဆက်ရမျိုးပေါ်မှာအမြင်မတူတာတွေရှိနေပေမဲ့နှစ်နိုင်ငံကြားမိတ်ဆွေတွေဖြစ်နေရောမဟာဗျူဟာအရပါကြေပြောတဲ့ဆက်ဆံမှုတွေရှိနေတယ်လို့ပြောပါတယ်။နေတိုးမဟာမိတ်အဖွဲ့အတွင်းရေးမှူးချုပ်ရန်စတိုတန်ဘတ်နဲ့ဘာလင်မှာပြုတ်လုတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်မာကယ်ကဂျာမနီဟာတူရကီနဲ့ဆက်ဆံရေးကောင်းအောင်လုပ်မှာဖြစ်တယ်လို့တူရကီနဲ့အာမေးနီးယားတို့ကြားဆွေးနွေးမှုတွေကိုလည်းပံ့ပိုးပေးမှာဖြစ်ကြောင်းပြောပါတယ
်။ဗီဒိန်ဟာဥရောပသမဂ္ဂကနေထွက်ခွာဖို့တင့်မတင့်မဲပေးဆုံးဖြတ်ဖို့ရှိနေတာနဲ့ပတ်သက်လို့တရုတ်နိုင်ငံရေးသမားတွေနဲ့စီးပွားရေးသမားတွေကစိုးရင်ပူပန်မှုတွေတိုးပွားနေပါတယ်ခင်ဗျာ။
ဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်။အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်။အရင်ဆုံးတော့အစိုးရတက်လက်ထက်နိုင်ငံရေးအကျဉ်းသားနဲ့ပတ်သက်လို့ကြည့်အောင်ပါ။နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရက်ကို NLD အစိုးရလက်ထက်မှာတရားဝင်သတ်မှတ်ပြဋ္ဌာန်းသင့်တယ်လို့ပြပရောက်နိုင်ငံရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေကပြောဆိုလိုက်ပါတယ်။အားနည်းချက်တွေရှိနေစေဖြစ်တဲ့လက်ရှိဖွဲ့စည်းပုံခြေကံဥပဒေမှာလူ့အခွင့်အရေးနဲ့မညီတဲ့ဥပဒေတွေပြဋ္ဌာန်းထားသရွေ့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာပျောက်ကွယ်သွားမှာမဟုတ်ဘူးလို့လည်းထောက်ပြခဲ့ကြတာပါ။အသေးစိတ်ကိုဆက်ပြောပြပါမယ်ရှင်။နိုင်ငံရေးကျင်းသားဆိုတဲ့ဝေါ်ဟာရဟာမြန်မာပြည်နဲ့တိတ်မဆိုင်လာပါဘူးလက်ရှိအာဏာရပါတီ NLD အစိုးရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုတိုင်အောင်မှတချိန်ကဆိုရင်နိုင်ငံရေးကျင်းသားဖြစ်ခဲ့ဘူးတာပါဒါပေမဲ့လည်းဒီနိုင်ငံရေးကျင်းသားဆိုတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးယနေ့တိုင်ငင်းခုန်နေကြစေလွတ်တော်အထိတရားဝင်သတ်မှတ်ပြဋ္ဌာန်းသင့်မသင့်အခြေတင်ဆွေးနွေးနေကြစေဖြစ်ပါတယ်ပြည်ထောင်ဝန်ကြီးဌာနဒုဝန်ကြီးဗိုလ်ချုပ်အောင်ဆိုးကတော့ဖွဲ့စည်းပုံဥပဒေမှာနိုင်ငံသားအလုံးကိုဒန်းတူအခွင့်အရေးပေးထားပြီးသားမို့နိုင်ငံရေးပြစ်မှုနဲ့နိုင်ငံရေးအကျဉ်းသားဆိုပြီးတည်ထောင်ပြဋ္ဌာန်းမှုမလိုဘူးလို့ထောက်ပြခဲ့တာပါဒါနဲ့ပတ်သက်ပြီး60ရွေးကောက်ပွဲအနိုင်ရ NLD လွှတ်တော်အမတ်ဟောင်းတဦးဖြစ်တဲ့ဒေါက်တာတင့်ဆွေကတော့
ဖြစ်ဖြစ်နဲ့အရာလို့တော့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းပုံကလည်းကျွန်တော်တို့အများစုကတော့အင်စင်ဘိုတောင်းဆိုနေတဲ့အခြေလေဖြစ်တော့ဖွဲ့စည်းပုံကိုထောက်ပြတဲ့ဟာကတော့ကြိုးကြောင်းစီရောမှုအမှန်တမ်းအားနည်းတယ်လို့ကျွန်တော်ဆားပါတယ
်ဥပဒေထောက်ကူပြုကွန်ရက်တည်ထောင်သူလူခွင့်ရရှိနေဦးအောင်ထူကလည်းလက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကိုထောက်ပြခဲ့ပါတယ
်ခုနကရှေ့ဖို့ကြိုကြီးပြောတဲ့ဟာကိုပထမတစ်ချက်တုံ့ပြန်နေတာကဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားရဲ့ခွင့်ရပေးထားပြီးသားဆိုရင်ဘာကြောင့်ပုံမှန်445ကနဝတ္တနာဘစစ်ကောင်းဆောင်တွေအတွက်ကိုပဲလူကြီးချမ်းသာဝင်ပေးထားတာလေ။ဒါဖွဲ့စည်းပုံအခြေခံဥပဒေမှာက discrimination ပဲ။တနည်းအားဖြင့်ခွင့်တူးခံထားတာလေ။အဲ့ဒါကြတော့သူမပြောဘဲနဲ့နိုင်ငံကျင်းသားကိစ္စပြောတာတော့လောမကျောက်လေ
။ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်445အရာအစိုးရအဖွဲ့ဝင်တဦးရဲ့တာဝန်အရဆောင်ရွက်ချက်တွေအပေါ်အကြောင်းပြုပြီးသူတို့ကိုတရားစွဲဆိုခြင်းအရေးယူခြင်းမပြုရလို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒါအပြင်ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေမှာတော့နိုင်ငံရေးအကျဉ်းသားဆိုတဲ့စကားလုံးကိုသုံးသည်ဖြစ်စေမသုံးသည်ဖြစ်စေနိုင်ငံရေးအကျဉ်းသားဆိုတာရှိကိုရှိတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါရယ
်မခေါ်ခေါ်ခေါ်ရှိနေတာပါဟိုဥမာကျွန်တော်တို့အိန္ဒိယမှာဆိုရင်ကျွန်တော်တို့ဟိုဒီမိုကရေစီဆိုရပဲဒီမိုကရေစီမှာရင်သနဲ့နိုင်ငံကြီးပါပဲအဲ့မှာလဲဆန္ဒပြလို့ဟိုထိမ့်သိမ်းရတာတွေရောဖမ်းရတာတွေရောထောင်ချတာတွေရောဟိုနေတိုင်းလို့လို့ထောင်တဲ့ຢာနဲ့ATP ရှိနေတော့ကဒီနိုင်ငံရေးကျင်းသားတွေကိုအစိုးရတိုင်းကနေပေါ်ဘယ်ပါတီကအစိုးရတက်တယ်ဆက်ဆံရတာကမတူဘူးခင်ဗျခက်တော့ခက်တယ်သို့တော်လည်းဗမာပြည်ရဲ့လိုအပ်ချက်တည်းဖြစ်နေတယ်လို့တော့ကျွန်တော်မြင်ပါတယ
်လူခွင့်ရေးရှင်တွေဦးအောင်ထူကတော့တက်ကြွလှုပ်ရှားသူတွေကိုအရေးယူနိုင်ဖို့လူခွင့်ရေးနဲ့မညီဘဲပြဋ္ဌာန်းထားတဲ့ဥပဒေမျိုးတွေမြန်မာပြည်မှာရှိနေတဲ့၍နိုင်ငံရေးကျင်းသားဆိုတာရှိနေအောင်ပါပဲလို့ထောက်ပြခဲ့ပါတယ
်ဒါကတော့ဒီငိမ့်စုဥပဒေဆိုတာကလုံးဝရှိဖို့မလိုတဲ့ဥပဒေဒီဥပဒေကိုပြင်ဖို့ကြိုးစားတယ်ဆိုတာတည်းကနန်းညောင်းအောင်လွဲနေတာစဉ်းစားကြည့်သမ်းပါကျွန်တော်မြန်မာနိုင်ငံက1948က62ခုနှစ်ကြာကာလမှာဒီမိုကရေစီရဲ့အများစုရှိခဲ့ဆိုတာဘယ်သူမှမငင်ဘူးအဲ့ချင်းတော့ဘာငင်းစုစီဥပဒေမှမရှိဘူးကျွန်တော်ရန်ကုန်ရဲတပ်ဖွဲ့ဥပဒေဆိုတာရှိတယ်အဲ့ရဲတပ်ဖွဲ့ဥပဒေနဲ့အညီဟာလာဆန္ဒပြကျင်နေဆိုရင်ရဲရှိမှခုန်ချက်တောင်းအောင်လေဒါပဲရဲကဘာလို့ပြီးလဲဆိုတော့ဆန္ဒပြတာကြောင့်ရင်သွားရင်လားလမ်းသွားလမ်းလားအနှောက်အယှက်မဖြစ်အောင်ထိန်းကြောင်းပြီးအလုပ်ရလုပ်ပြီးတာအဲ့တော့ဆန္ဒပြတဲ့ကိစ္စကိုဆန္ဒပြတဲ့သူတွေရဲ့အကြောင်းတွေကိုယ်ရည်ရာဇဝင်တွေဘာကိစ္စတွေအကုန်သိသိဖို့ရဲ့ကုန်းရက်တောင်းနေဆိုရှိဖို့မရှိဘူးဒါနိုင်ငံတိုင်းမှာရှိတယ်ရဲရဲကုန်းရက်တောင်းရင်ရဲကဆန္ဒပြတဲ့အကြောင်းအရာကိုစစ်သည်ကိုတောင်းမှာမရှိဘူး ဲ့တော့မြင်းစုစီဥပဒေတကယ်တော့လုံးဝမရှိတဲ့ဥပဒေပါပဲ။အဲအဲ့ဒီဥပဒေရှိနေတဲ့မြန်မာကလပ်ပန်တော့နိုင်ငံရေးကျင်းသားဆိုတဲ့အဓိပ္ပာယ်အောက်မှာကျုံးဝင်သွားမှာပဲ
။နိုင်ငံရေးကျင်းသားများကိုညီဆောင်ရှောက်ရေးအသင် AAPPB ကထုတ်ပြန်ထားတဲ့စာရင်းအရာသမ္မတဦးသိန်းစိန်အစိုးရလက်ထက်အထိမြန်မာနိုင်ငံတွင်းမှာနိုင်ငံရေးအကျဉ်းသားနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူစုစုပေါင်း535ဦးရှိပြီး NLD အစိုးရတက်လာပြီးတဲ့နောက်ပြန်လွှတ်ပေးခဲ့တဲ့နိုင်ငံရေးအကျဉ်းသားအရေအတွက်ကတော့282ဦးရှိပြီဖြစ်ပါတယ်ရှင်ဒီဝေကနေတောက်ကြနေမနေ့ခင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရှင်။ MPC ညဉ့်ညံရေးစင်တာကိုအစ်စ်ပြန်လဲဖွဲ့စည်းခဲ့တဲ့အကြောင်းမပြောခင်ကြောင်မြတ်လုပ်ငန်းရှင်များအတင်းချုပ်ရဲ့ရမုံငွေကိစ္စ Global Witness အဖွဲ့ကဘာပြောတယ်လဲကြည့်အောင်ပါ။မြန်မာနိုင်ငံကြောင်မြတ်လုပ်ငန်းတစ်ခုလုံးကနေရတဲ့တိုင်းပြည်ဗန္နာအခွန်ငွေဒေါ်လာဘီလီယံပေါင်းများစွာကိုပွင့်လင်းမြင်သာမှုဖြစ်အောင်စစ်ဆေးတဲ့အကြောင်းပြည်ထောင်ချေဆိုင် Global Witness အဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကြောင်မြတ်ရတနာလုပ်ငန်းရှင်များအတင်းချုပ်ရမုံငွေ American Dollar တန်80ကျော်နဲ့ပတ်သက်လို့အသင်းချုပ်ရဲ့တာဝန်ရှိသူတွေနဲ့အရင်အစိုးရအဖွဲ့ဝင်တွေပူးပေါင်းပြီးအကြမ်းလိုက်စားခဲ့တဲ့အကြောင်းကြောင်မြတ်ယရနာလုပ်ငန်းရှင်ပေါင်း24ဦးလက်မှတ်ရေးထိုးပြီးတော့ပြည်သူ့လွှတ်တော်ဥပဒေရေးရာသုံးသပ်ရေးကော်မရှင်ကိုတိုင်ကြားစာပေးပို့ခဲ့တာဖြစ်ပါတယ်။အသေးစိတ်ကိုမှတ်ရင်ကျွန်တော်ဆက်ပြောပြပေးပါရှင်
။ဒီတိုင်ကြားစာနဲ့ပတ်သက်လို့တိုင်ကြားသူကြောင်မြတ်ယရနာလုပ်ငန်းရှင်တွေဘက်ကရောတိုင်ကြားခံရတဲ့အရင်အစိုးရအဖွဲ့ဝင်တွေဘက်ကရောနှစ်ဖက်သတင်းစာရှင်းလင်းပွဲအသီးသီးကိုမနေ့ကြာတာပတိနေ့ကတီးခြားစီပြုလုပ်ခဲ့ကြပါဗျ။မြန်မာနိုင်ငံကြောင်မြတ်လုပ်ငန်းရှင်များအသင်းချုပ်ဖွံ့ဖြိုးတိုးတက်ဖို့ဆိုတဲ့ခေါင်းစဉ်နဲ့ရန်ပုံငွေအဖြစ်2009ခုနှစ်ကနေ2016ခုနှစ်ထိကြောင်မြတ်အယောင်ပြပွဲတွေကနေရောင်းရငွေ1ရာခိုင်နှုန်းကိုလုပ်ငန်းရှင်တွေကအခွန်ငွေပေးဆောင်နေကြတာဖြစ်ပါတယ်။အခုလိုအခွန်ငွေ1ရာခိုင်နှုန်းလောက်ကောက်ခံပြီးသုံးဆွဲတဲ့ကိစ္စမှာတင်ပွင့်လင်းမြင်သာမှုမရှိဘူးဆိုရင်ကြောင်မြတ်လုပ်ငန်းတစ်ခုလုံးကနေရနေတဲ့အခွန်ငွေဒေါ်လာဘီလီယံပေါင်းများစွာဘယ်ကိုရောက်နေလဲဆိုတာမေးခွန်းထုတ်စရာဖြစ်နေပြီလို့2014ခုနှစ်မြမကြောက်စိန်တူဖော်ရေးလျှို့ဝှက်ချက်အစီရင်ခံစာရေးသားထုတ်ပြန်တဲ့ Global Witness အဖွဲ့ကြီးရဲ့သူတေသီဂျူမန်ကူဘာက VOA ကိုပြောပါတယ
် This whole story underlines the fact that there is still so little information and there's so little transparency in the jade industry.
ဒီပြဿနာတစ်ခုလုံးဟာကြောင်မြတ်လုပ်ငန်းနဲ့ပတ်သက်ရင်သတင်းအချက်အလက်တွေအများကြီးသိဖို့လိုအပ်နေသေးတာ။ထင်သာမြင်သာမှုမရှိဘူးဆိုတာတွေကိုပြသနေပါတယ်။ကြောင်မြတ်ပြပွဲရောင်းရငွေတွေကရန်ပုံငွေအဖြစ်နဲ့တစ်ရာခိုင်နှုန်းအခွန်ကောက်တဲ့ကိစ္စမှာတော့ဒီငွေတွေဘယ်ရောက်သွားတယ်လဲဆိုတာကိုမေးခွန်းထုတ်နေရပါတယ်။နောက်တစ်ရာခိုင်နှုန်းဆိုတာကလည်းအခွန်ရာခိုင်နှုန်းအများကြီးပေးဆောင်နေရတဲ့အထက်ကတကယ်ကိုနည်းတဲ့ပမာဏပါ။ဒါတော့ကြောက်စိမ့်အပါဝင်ကြောင်မြတ်ရတနာတွေကိုရောင်းချရာကနေရနေတဲ့အခွန်ငွေတွေအများကြီးဟာဘယ်ရောက်သွားပါလဲ။ဒီအခွန်ငွေတွေအားလုံးဟာအစိုးရစီကိုပဲသွားတင်တာပါ။အဲ့ဒီတော့ကြောင်မြတ်တူဖို့တဲ့အခွန်ငွေ20ရာခိုင်နှုန်းရမယ်။နောက်ကြောင်မြတ်ရောင်းချကအခွန်ငွေက30ရာခိုင်နှုန်းရမယ်။မြမကြောင်မြတ်ရတနာလုပ်ငန်းအသင်းကလည်းသူတို့ရဲ့ကြောင်မြတ်တူဖို့ရေလုပ်ငန်းတွေကနေအစိုးရကိုအခွန်ငွေ40ရာခိုင်နှုန်းပေးရတယ်။ဒီလောက်များတဲ့အခွန်ငွေတွေဘယ်ကိုရောက်သွားပါလဲ
။ဒီနှစ်ဇန်နဝါရီလမှာထုတ်ပြန်တဲ့ EITI အစီရင်ခံစာမှာလည်းကြောင်မြတ်လုပ်ငန်းကရတဲ့အခွန်ငွေတွေနဲ့ပတ်သက်ပြီးအခြားဘဏ်စင်းအကောင့်တစ်ခုရှိနေပြီးတော့ဒီအကောင့်ဟာအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေတာနဲ့ပတ်သက်လို့မေးခွန်းထုတ်ထားပါဗျ။ဒါကြောင့်ကြောင်မြတ်လုပ်ငန်းတစ်ခုလုံးနဲ့ပတ်သက်ပြီးအများပြည်သူသိအောင်ပွပွင့်လင်းလင်းစစ်ဆေးဖို့လိုအပ်နေတယ်လို့ဂျူမန်ကူဘာကဆိုပါတယ်။ဒါ့အပြင်မေလဒုတိယဘက်ကအမေရိကန်ဗန္နာရေးဌာနရဲ့ SDN ပိတ်ဆို့ဒဏ်ခတ်တဲ့အစည်းအဝေးကနေပယ်ဖျက်လိုက်တဲ့မြမအစိုးရပိုင်လုပ်ငန်းဌာနကြီးခုနှစ်ခုထဲမှာမြမကြောင်မြတ်ရတနာလုပ်ငန်းလဲပါဝင်နေတာဟာအချိန်မသင့်သေးကြောင်းသူကပြောပါတယ
်။ So previously various bodies linked to the jade industry were on US sanctions list that includes Myanmar gems
အရင်ကမြန်မာကြောင်မြတ်ရတနာလုပ်ငန်းအပါအဝင်ကြောက်စိမ့်လုပ်ငန်းနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းအဖွဲ့အတော်များများကို American ကဒဏ်ခတ်ပိတ်ဆို့ခဲ့တာပါဒီကြောက်စိမ့်လုပ်ငန်းမှာအဓိကရင်းနှီးမြှုပ်နှံထားတဲ့မြန်မာကြောင်မြတ်ရတနာလုပ်ငန်းကို American ကပိတ်ဆို့အရေးယူမှုအစင်းကနေအခုပယ်ဖျက်ပေးလိုက်တဲ့အပေါ်မှာမေးခွန်းထုတ်ဆရာရှိပါတယ်ဒီလုပ်ငန်းကြီးကိုပြန်ပြီးပြုပြင်ဖို့အတွက်အချိန်အတော်ယူရမှာဖြစ်ပါတယ်။ဒါကြောင့်အခြေခံအချက်တွေဖြစ်တဲ့မြမကြောင်မြတ်ရတနာလုပ်ငန်းအနေနဲ့ထင်သာမြင်သာရှိဖို့အများပြည်သူသိအောင်သတင်းအချက်အလက်တွေထုတ်ပြန်ပေးဖို့အဲ့ဒါတွေကိုဆောင်ရွက်ခြင်းမရှိသေးဘဲနဲ့ American ကပိတ်ဆို့မှုအစီရင်ခံကနေဘာကြောင့်ရုတ်တန်းလိုက်ရတာလဲ။ဒါကပြဿနာရှိပါတယ်
။
ကျောင်းမြတ်ရနာလုပ်ငန်းမှာအရေးစစ်ဗိုလ်ချုပ်ဟောင်းတွေခရိုနီလုပ်ငန်းရှင်တွေမူရီယာစာတွေအားလုံးပတ်သက်နေတာပါဒီလုပ်ငန်းနဲ့ပတ်သက်ရင်အခြေခံတည်တည်တိထိုက်တဲ့အချက်လက်တွေကိုတော့လျှို့ဝှက်ထားတဲ့အတွက် NLD အစိုးရတဲ့အနေနဲ့ဘယ်လိုကင်တွယ်ရမလဲဆိုတာအခက်အခဲတွေရှိနိုင်မှာဖြစ်တယ်လို့ဂျူမန်ကူဘာကသုံးသပ်ပါတယ်ဒါကြောင့်မြမကျောင်းမြတ်ရနာလုပ်ငန်းကိုယ်တိုင်အခြေအနေတွေကိုပွန့်ပွန့်လင်းလင်းချပြပြီးသူတို့ကိုယ်တိုင်တာဝန်ယူဖြည့်ရှင်းခြင်းအပြင် NLD အစိုးရတစ်ကိုပံ့ပိုးကူညီရာရောက်မှာဖြစ်ကြောင်းဂျူမန်ကူဘာက VOA ကိုပြောပါတယ်ရှင
်။မယ်ရင်ချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာမန္တလေးတိုင်းအတွင်းမှာဒေသခံတွေနဲ့အာဏာပိုင်တွေကြားဖြစ်ခဲ့တဲ့တင်းမာမှုအကြောင်းပြောပြဖို့ရှိပါတယ်။အခုတော့အစိုးရတစ်လက်ထက်ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆောင်ရွက်ချက်ကိုကြည့်အောင်ပါ။မြန်မာနိုင်ငံရဲ့ပြည်ရင်းညီညာရေးဖော်ဆောင်ရမှာအဓိကအခန်းကဏ္ဍကပါဝင်တဲ့မြန်မာညီညာရေးစင်တာ MPC ကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာဟာဖွဲ့စည်းပုံသာပြောင်းလဲပြီးအဖွဲ့ရဲ့ရည်ရွယ်ချက်တွေကတော့အပြောင်းလဲမရှိဘူးလို့အသစ်ဖွဲ့စည်းလိုက်တဲ့ NRPC တာဝန်ရှိသူတဦးကပြောပါတယ်အသစ်ဖွဲ့စည်းလိုက်တဲ့ NRPC ရဲ့ထိရောက်မှုကိုစောင့်ကြည့်သွားမယ်လို့NCA သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်အသေးစိတ်ကိုတော့ကိုရဲကောင်ကပြောပြပေးပါရှင
်အရင်အစိုးရလက်ထက်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံဆွေးနွေးရမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးဖွဲ့စည်းထားတဲ့မြန်မာညီညွတ်ရေးစင်တာ MPC ကို NLD အစိုးရတက်လက်ထက်မှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီညွတ်ရေးဗဟိုဌာန NRPC အဖြစ်ပြောင်းလဲဖွဲ့စည်းလိုက်တဲ့အကြောင်းနိုင်ငံတော်သမ္မတရုံးကနေမေလ31ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့လက်ညွန်ချက်နဲ့အညီပြောင်းလဲဖွဲ့စည်းလိုက်တဲ့ NRPC ဟာယခင် NPC နဲ့ဘာတွေကွာခြားမှုရှိမလဲဆိုတာနဲ့ပတ်သက်လို့ယခင် NPC မှာအပြစ်ခတ်ရစေစိတ်ဆက်ညှိနှိုင်းမှုညွန်ကြားရေးမှုအဖြစ်တာဝန်ယူပြီးအခု NRPC မှာလည်းအဖွဲ့ဝင်အဖြစ်ပြန်လည်ပါဝင်လာတဲ့ဒေါက်တာမင်းစောဦးက VOA ကိုအခုလိုပြောပြပါဗျာ။နံပါတ်1ကတော့
ရည်ရချက်ကတော့အတူတူပါပဲ။ရည်ရချက်ကတော့ဘာမှပြောင်းလဲမရှိတော့အပြောင်းလဲရှိတာ structure ပေါ့နော်။အရင်တုန်းကတော့MPC ရတာ semi government ပေါ့နော်သူကဟိုသူကသူ stand alone ပေါ့သူပြန်တာကိုလက်ပတ်တယ်ပေါ့နော်အခုကတော့ဒါက NRPC ရတော့ဒါကအစိုးရရဲ့ဝင်ကြီးဌာနတစ်ခုကဒီဦးစီးဌာနခုပုံစံမျိုးဖြစ်သွားမယ်ဆိုတဲ့သဘောပါပဲဒီလောကမှာတော့ဒီအပြေးစိတ်ဖွဲ့စည်းပုံတွေဘာတွေတော့မထွက်သေးဘူးပေါ့နော်ဒါပေမဲ့ကျွန်တော်နားလည်တာကတော့ဒီနိုင်ငံတော်ရဲ့နိုင်ငံညွှန်ကြားချက်ဆိုတော့ဒီ NRPC အပြင်အဆင်ဖွဲ့စည်းမှုပြုလုပ်ရန်ဆိုတဲ့အပေါ်မှာရအစိုးရဌာနတစ်ခုလုပ်မယ်ဆိုတဲ့မူဝါဒအစ်စ်ဆက်ပြီးလုပ်ငန်းတွေလုပ်နိုင်ရင်ကျွန်တော်တို့ကအူညီဆောင်ရွက်လို့ဖြစ်ပါတယ်
MPC ကို EU ကုလသမဂ္ဂကမ္ဘာ့ဘဏ်ဩစတြေးလျနော်ဝေးဂျပန်စတဲ့နိုင်ငံတွေကဖွံ့ဖြိုးရေးအေဂျင်စီပေါင်း25ခုကငွေကြေးထောက်ပံ့မှုတွေနဲ့တည်ထောင်ပြီး2012ခုနှစ်နိုဝင်ဘာလ3ရက်နေ့မှာတရားဝင်ဖွင့်လှစ်ခဲ့ပါတယ် MPC ဟာ KNU DKB နဲ့ RCSS SSA တို့လိုအဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်လက်နက်ကိုင်အဖွဲ့၈ဖွဲ့ကနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီချက် NCA ကိုအောင်မြင်မြင်လက်မှတ်ရေးထိုးနိုင်မှုအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတွေ့ဆုံဆွေးနွေးရမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့ပါတယ်။ဒါပေမဲ့လည်း NCA မှာပါဝင်လက်မှတ်ရေးထိုးဖို့ဖိတ်ကြားခဲ့တဲ့လက်နက်ကိုင်အဖွဲ့15ဖွဲ့အနက်9ဖွဲ့ကပါဝင်လက်မှတ်ရေးထိုးဖို့ညှင်းပယ်ခဲ့တဲ့အတွက် MPC ရဲ့စွမ်းဆောင်မှုဟာထိရောက်မှုမရှိဘူးလို့ဝေဖန်တာတွေရှိခဲ့တာနဲ့ပတ်သက်လို့လည်းဒေါက်တာမင်းစောဦးကအခုလိုပြောပါဗျာ
။ဒီလက်နက်ကိုင်အဖွဲ့ကြီးလက်မှတ်ထိုးတယ်မထိုးတယ်ဆိုတဲ့ policy ပြရှာတွေကတော့ MPC ကဆုံးဖြတ်တယ်မဟုတ်ဘူးလေ။ဒါကအစိုးရရဲ့ policy MPC ကကြတော့အရင်ကတည်းကသူကအစိုးရရဲ့ policy ကိုသူက semi government အနေနဲ့ accounting for it ပုံစံနဲ့ဖြစ်တယ်အခု NRPC ဆိုတော့လည်းဒါပဲအစိုးရရဲ့ဟိုဟာတော့အကောင့်တွေပေါ်ရမှာပဲ။ဒါပေမဲ့အကောင့်တွေပေါ်တဲ့အခါမှာသူက Summit Government လို့မဟုတ်တော့ဘဲနဲ့အစိုးရဌာနတစ်ခုကတည်ထောင်ပုံစံမျိုးနဲ့ဒါအကောင့်တွေပေါ်ဖြစ်သွားတာပေါ့
လေ။ MPC ကိုအစိုးရဌာနတစ်ခုဖြစ်ပြောင်းလဲဖွဲ့စည်းလိုက်တဲ့အတွက်ငြိမ်းချမ်းရေးဖော်ဆောင်ရမှာဘလောက်ထိရောက်မှုရှိမလဲဆိုတာနဲ့ပတ်သက်ပြီး NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကဒေါ်စောမြရာစာလင်းကအခုလိုပြောပါဗျာ။
နာမည်ပြောင်းတာမပြောင်းတာကတော့အဲ့လောက်ထိပြဿနာလို့တော့ကျွန်မအနေနဲ့မမြင်ပါဘူးအရင်ကဆိုလို့ရှိရင်တော့ဒီအစိုးရကဟိုဒေါ်ရိုက်ရှုပ်ကင်တဲ့ပုံစံမျိုးအသွင်တဏမျိုးထက် NGO အသွင်တဏမျိုးနဲ့တွဲခဲ့တာဖြစ်ပါတယ်အခုဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမခံငေါ့ခွန်ရဲ့အောက်မှာဒီလိုထားလိုက်ခြင်းအပြင်ဆိုလို့ရှိရင်အစိုးရကဒေါ်ရိုက်ကင်တွေတဲ့သဘောမျိုးဖြစ်ပါတယ်အဓိကအပြင်တော့အစိုးရကဒီငင်းချိုင်းရေးကဏ္ဍကိုအဓိကဘလောက်ဦးစားပေးပြီးတော့လှုပ်ရှင်တယ်လဲထိုတဲ့အပေါ်မှာအများကြီးမူတည်ပါလိမ့်မယ်အခုအစိုးရတက်တာကတော့2လရှိနေသေးတယ် နလားပဲရှိသေးတော့ကျမတို့ရဲ့အနေထားရစောင့်ကြည့်နေတဲ့သဘောမျိုးတွေလည်းရှိပါတယ်
ခုလို MPC ကိုပြောင်းလဲဖွဲ့စည်းလိုက်တဲ့ NRPC မှာဖွဲ့ဝင်10ဦးပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ပြည်ရင်းပြည်ပကူညီထောက်ပံ့မှုတွေနဲ့နိုင်ငံတော်ဘတ်ဂျက်မှကြားခံတုံ့ဆွဲမှုတွေကိုစနစ်တကျရှိစေဖို့အလူရှင်တွေနဲ့ညှိနှိုင်းရေးလုပ်ငန်းစဉ်တွေတာဝန်ယူဆောင်ရွက်နိုင်အောင်ဖွဲ့စည်းသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်NRPC ရဲ့ဗဟိုဌာနချုပ်ကိုနေပြည်တော်မှာထားရှိပြီးရန်ကုန်မြို့ကရခင် MPC ရုံးကို NRPC ရဲ့ရန်ကုန်ရုံးခွဲဖြစ်ထားရှိသွားမယ်လို့လည်းကြေညာချက်မှာပါရှိပါတယ
်။ကိုရဲကောင်ပြပြခဲ့တာဖြစ်ပါတယ်။အခုမန္တလေးတိုင်းဘက်ကိုဆက်ပါမယ်ရှင်။မန္တလေးတိုင်းချမ်းရည်သာစံမြို့နယ်တွင်ကကံကောက်ရွာဟောင်းမှာဇွန်လ2ရက်ကြာသပတေးနေ့မနေ့ပိုင်းကအာနာပိုင်တွင်နဲ့ဒေသခံရွာသားတွေကြားမှာတစ်ဖက်နဲ့တစ်ဖက်ရုံရင်းဆန့်ကပ်ဖြစ်တဲ့အထိအခြေအနေတွေတင်ပါခဲ့ပါတယ်။ကံကောက်ရွာဟောင်းကမြေနေရာတချို့ကိုမန္တလေးမြို့တော်စီပင်တရားရေးကော်မတီကပိုင်ဆိုင်နေဆိုပြီးအာဏာပိုင်တွေကတရားရုံးအမိန့်နဲ့တင်ယူဖို့စ조사ခဲ့ရတာရုံးရင်းဆန့်ကပ်မှုဖြစ်ခဲ့တာပါအသေးစိတ်ကတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင
်မန္တလေးတိုင်းစီပင်တရားရေးကော်မတီကပိုင်ဆိုင်နေဆိုပြီးအရင်အစိုးရအောင်လက်ထက်ကလေးကစပြီးနှစ်ရှည်လများတရားရင်ဆိုင်နေရတဲ့ကံကောက်ရွာဟောင်းကရွာသားတွေဟာဒီမြေကိုဘိုးဘပိုင်မြေဖြစ်တာကြောင့်ဆိုတာဖယ်ရှားဖို့ညှင်းဆန့်နေတာပါဂျွန်လ2ရက်နေ့မနေ့ပိုင်းကစပြီးရဲအင်အားအလုံးအင်းနဲ့အရက်ဝိအင်အားတွေခြံရံပြီးဒုတ်တိုင်းတွေကာယံတကာရွာထဲကိုဝင်ရကနေတင်းမာမှုတွေဖြစ်ခဲ့ရတယ်ဆိုပြီးမျက်မြင်တွေ့ရှိသူတူကအခုလိုပြောပြပါဗျ
။ဒီအိမ်ကိုဝင်လာမဲ့လမ်းကိုတော့သူတို့ခြေသားကနေပိတ်ထားတယ်ပေါ့။မနေ့ကတော့ကြေညာဖြစ်တဲ့အခါမှာတော့အဲ့လိုပိတ်ထားတဲ့လမ်းကိုပေါ့နော်။ဟိုပြန်ပြောရင်အရက်ဝိသမားတွေပေါ့။အဲအရက်ဝိသမားတွေကတကယ်ဟိုမြင်ပေါ့ဒီတန်ခိုးကြီးတွေဖြတ်တဲ့ကတ်ကြီးတွေနဲ့ဖြတ်တာလို့နင်းကအတင်းအဲ့ဒါတော့ပြဿနာကြီးတော့မနက်ကတော့တော်တော်လေးကိုရှုပ်ရှုပ်ထွေးထွေးဖြစ်သွားတယ်ပေါ့ဒီသားကန်တွေဘက်ကတော့ပြန်ပြောရင်တော့လက်တုပ်ပြန်တဲ့အနေထားတော့မရှိပါဘူးဒါသူတို့ပိုင်နေမိတယ်ဆိုတော့သူတို့ပြည်နေကနေမဖယ်ပေးနိုင်ဘူးမကျေနပ်ရင်ကြိုက်တယ်လို့လို့ခံဖို့လည်းအဆင်သင့်ပဲဆိုပြီးတော့ပြည်သူတွေကတော့အဲဒီကံကောက်ရော်ရော်အားဒီလက်ခံတွေကတော့အဲ့တိုင်းပဲသူတို့ငြင်းချင်းချင်းနဲ့တုပ်ပြန်ပါတယ်ပြီးတော့ရဲတပ်ဘက်ကလည်းဆက်ပြီးတော့သူတို့ဒီပေါ်မှာကင်တွေရတာသူတို့လည်းကြည့်ရတာဟိုခက်ခဲမယ်လို့ပဲယူဆတယ်လားအော်ဘာလာတော့မတည်တော့ရက်တက်ဖွဲ့လဲဆက်ပြီးတော့သူလိုရမယ့်အလုပ်တွေကိုတော့ဟိုဆက်မလုပ်တော့ဘူးကြီးရက်တန်သွားပြီးတော့ညနေ၄နာရီလောက်မှတော့သူတို့ပြန်ပြီးတော့ဒီရက်တက်ဖွဲ့အင်အားတွေပြန်ပြီးတော့ဆုတ်ဆုတ်ခွာသွားတော့တူတူတွေ့လိုက်ရတယ
်ဒီမြေဟာအရင်အစိုးရဟောင်းလက်ထက်ကလေးကတရားရုံးမှာရွာသားတွေဘက်ကနေတရားစွဲဆိုခံထားရပြီးအမှုရင်ဆိုင်နေရတာဖြစ်တယ်လို့လဲမျက်မြင်တွေ့ရှိသူဒေသခံကဆက်ပြောပြပါတယ
်ဒေသခံရဲ့မြေတွေကိုစီပင်းကသိမ်းခဲ့တယ်ပေါ့မှာစီပင်းကသိမ်းပြီးတော့အခြားတစ်ဖက်ကသူကလက်လွဲပြီးရောင်းလိုက်တဲ့ပုံစံမျိုးဖြစ်နေတာအဲ့လက်လွဲပြီးရောင်းလိုက်တဲ့ပုံမှာသူကကရင်လေးကဖောက်ပြီးလဲပြီးလဲပြီးရောအခုထပ်ပြီးတော့ဒီကရင်ပေါ်မှာမူတည်ပြီးတောင်သူတွေကိုဆက်ပြီးတော့တရားစွဲတာပဲမူလပိုင်ရှိပြည်တွေအဲ့ကျတော့အဲ့တော့ရွှေရင်ကဆိုင်ဝါးတယ်ပေါ့ကရင်ချပေးလိုက်တယ်ပေါ့အဲ့ကရင်ချပေးပြီးသူကတခါတဲ့ဟိုကတော်နေဒေသခံတွေလည်းမသိဘူးဟိုပြန်ပြောသူတို့မူတော့ဘိုးဘွားခေတ်တွေကသူနေလာတာပေါ့တော့သူတို့စီမှာလည်းဟိုရွာစွာတဲ့ကရင်ရှိရမဟုတ်ဘူးလေအဲ့တော့သူကကရင်ဆိုပြီးလာပြီးတော့ကမှဟုတ်ကဲ့ရရှိတယ်ဒါသူပိုင်နေပါဆိုတော့ဒေသခံတွေကမဖယ်ပေးနိုင်ဘူးဒါငါတို့ယူပါငါတို့ဒီမှာလုံခြုံစားထောက်လာတာပဲဆိုပြီးတော့အဲ့လိုပြန်နေတယ်အဲ့ဒါနဲ့ तू ကတရားဆွဲတာပေါ့တရားဆွဲရင်တော့ तू တရားရုံးကနေတော့ဆိုအမေးအနိုင်ချတာဒါသူကလည်းမဟုတ်ဘူးဆိုတဲ့ကြောင့်အထောက်ထားတယ်နဲ့ပြန်ပြီးတော့အဲ့ဘယ်တော့မှအဆူရခေတ်ကာလတခြားသူကလည်းသူကပြန်ရင်ဆိုင်နာလို့ခုန်င်းဖြစ်တာလို့ဟိုလုံခြုံတယ်တရားရုံးလက်မခံပယ်ချတယ်ပြီးတော့သူကဒေသခံဆိုတော့တိုးတောင်းသားဆိုပတ်စံလည်းမတက်နိုင်တရားရုံးလည်းမသွားနိုင်ပြီးတော့ခဏအခုအဲ့ဒါအပေချင်းရတယ်အမေးချတယ်မသူအမေးချတယ်ဆိုပြီးတော့အခုဒီနေ့လာပြီးတော့အခုလာပြီးတော့ဆက်ရမယ်ဆိုပြီးတက်ဖွဲ့နေတဲ့ခါလဲအင်းနဲ့အားနဲ့ဝိုင်းတော့မှသူတို့လည်းတိပြီးတော့ရွာတော့ဝင်မခံမဲနဲ့အဲ့ဒီလက်ယူရွာဝင်လောင်းတော့ဟိုပိတ်တာပဲ
မိယာရီနဲ့ပတ်သက်လို့ဆက်ပြီးတော့မြေသိန်းတာတွေမလုပ်ဖို့အတွက်အစိုးရတက်လက်ထက်မှာပြောဆိုထားပေမဲ့အခုမြေယာရီဟာအရင်အစိုးရဟောင်းလက်ထက်ကလေးကဖြည့်ရှင်းလို့မပြီးပြတ်သေးတဲ့မြေတွေဖြစ်တယ်လို့အရင်တုန်းကလည်းတရားစီရင်စနစ်တွေဟာလည်းငွေရှိသူအာဏာရှိသူတွေဘက်ကနေရပ်တည်ခဲ့တယ်ဆိုပြီးတော့လည်းဝေဖန်ခံရမှုတွေရှိနေတာပါမန္တလေးမြို့အနီးတစ်ဝိုက်မှာတော့စီပင်ကသိမ်းတဲ့မြေခရိုနီကသိမ်းတဲ့မြေစစ်တပ်နဲ့စစ်မှုရဟောင်းတွေသိမ်းတဲ့မြေစသဖြင့်ရှိနေတာမို့မူလပိုင်ရှင်တွေဟာတရားစွဲဆိုခံနိုင်ရပြီးရင်ဆိုင်နေရတဲ့အမှုခင်းတွေဟာလည်းမပြီးပြတ်ပဲရှိနေသေးတာဖြစ်တယ်လို့လည်းဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ဇွန်လ3ရက်တောက်ကြနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုတော်တော်ရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းလိတ်သင်ခန်းစာစီစဉ်တွေနဲ့ဒူပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကဏ္ဍတွေကကျမရေးကဏ္ဍမှာဆိုရင်ကျမရေးနဲ့အညီဘလို့စားသုံးတင်တယ်လဲဆိုတဲ့အကြောင်းလေ့လာရဖို့ရှိသလို
ဒါအင်တန်ရုပ်ဆိုးတဲ့ကိစ္စပါနိုင်ငံရေးသမားဆိုတာမျိုးမလုပ်ရပါဘူးကိုကျူးရှာတဲ့လူမလို့ဒါလုပ်တာဖြစ်တယ်လို့ပြောချင်တယ
်ရှမ်းပြည်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းရေးရှမ်းနိုင်ငံရေးပါတီတွေရဲ့ဆွေးနွေးပွဲမှာထင်ရှားတဲ့ SNLD ပါတီကိုတက်ရောက်ခွင့်မပြုတဲ့အပေါ်အခုလိုတုံ့ပြန်ချက်နဲ့အတူကချင်စစ်ပြေးဒုက္ခသည်စခန်းကအကြောင်းသူအကြောင်းသားတွေရဲ့ပညာရေးအခက်အခဲတွေအပါအဝင်တိုင်းရင်းသားဒေသတွေကအခြေအနေတွေကိုတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါလိမ့်ရှင်။အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်။ဒေါ်လလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင်။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
loose cannon
ဖြစ်ပါတယ်စာလုံးပေါင်းက L O O S E loose ကခြောင်နေတာ C A N N O N cannon ကအမြောက်ဆိုတော့စကပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘေးကခြောင်နေတဲ့အမြောက်ပေါ့ဒီအသုံးဆင်းသက်လာတာကတော့တင်မော့လောကကဖြစ်ပါတယ်ရှေ့တုန်းကစတင်မော့ကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြည့်တဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလည်းလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတင်မောသားတွေကိုအန်ဒီရဲပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင့်တလာတဲ့ idiom အသေးပဲကတော့လူတူဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလုတ်ချင်တာလုတ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင့်စာနေရဖြစ်နိုင်တာကိုဆလုပ်ပါတယ်လွတ်ပေးလို့မရတဲ့ပုံကိုမျိုးထိန်းထားဖို့လူတွေပုံကိုမျိုးအာချောင်းလို့သူလုတ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is known as a loose cannon.So his co-workers are very careful with what they say in the office.
John ha a chaung ne lu ye lu lu ti mya ja de. Da chaung tu lu pho kai me twi ga yau ma saka pyo yin taik ko tri tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon. So his co-workers are very careful with what they say in the office.
အားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရဘယ်လိုပြောမလဲ
loose cannon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ရမယ့်ကျမရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာအစားအစာမစားတတ်တာကြောင့်အာဟာရချို့တက်မှုအဝလွန်တာနဲ့စီဂျိုသွေးတို့အပါအဝင်တခြားယောဂါတွေဖြစ်နေတယ်လို့ကျမ၏ပညာရှင်တွေကဆိုပါတယ်။ဒီယောဂါတွေမဖြစ်အောင်အစားအစာတွေကိုဘယ်လိုစားသုံးသင့်တယ်လဲ။မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင
်။ Okay, ဒေါက်တာမြင့်ဦးခင်ဗျာ။ဒီကျန်းမာရေးစောင့်ရှောက်မှုအတွက်ဒီခေတ်ကြီးမှာဒီနေထိုင်စားသောက်ပုံတွေပုံမှန်အရေးပါလာတဲ့နေရာမှာကျွန်တော်တို့ဆိုရိုးရလဲဆရာကြီးအသွားမတော်တလန်းအစားမတော်တလုတ်ဆိုပြီးတော့ပြောလို့ရှိခဲ့ပါတယ်ဆရာအဲ့ဒီခါကျတော့ဆရာကြီးအခုဘက်မှာဒီကျန်းမာရေးအတွက်ပေါ့နော်အစားမတော်တလုတ်မဖြစ်ရလေအောင် ဒီအစားအစာနဲ့ပတ်သက်ပြီးတော့အဓိကစားတင်တာတွေစားရအောင်ဒီဆောင်းရံရှောင်းရံတွေကိုဆရာကြီးအဓိကထားပြီးတော့ပြောပြပေးပါလား
ဟုတ်ပါတယ်ခင်ဗျာကိုယ့်ရဲ့ရှင်သန်ကြီးထွားဖို့ပေါ့နော်ကျွန်တော်တို့အစာအဟာရအမြဲပြည့်ဝနေရတယ်အဲ့ဒီနေရာမှာကိုယ်မစားတတ်လို့ရှိရင်ခုနဆရာပြောသလိုပဲစားမတော်တလုတ်ပေါ့နော်တလုတ်ကတည်းဒုက္ခပေးသွားနိုင်တာပေါ့နော်အဲ့လိုပြောပြီးမှလည်းတစ်ချိန်မှာအစာကိုဆေးလို့ကျွန်တော်အများအားဖြင့်စိုက်ပြီးတော့စားနိုင်မယ်ဆိုလို့ရှိရင်ဒါကျန်းမာရေးအရေးကြီးရပေါ့နော်ဒီကလေးလေးတွေပေါ့မွေးလာတယ်ပြီးခင်တို့ကိုကျွန်တော်အရင်စပြီးတော့ကျွန်တော်တို့အားထားရတာပေါ့နော်အဲ့တော့ပထမ6လဆိုလို့ရှိရင်တော့မိခင်တို့ကအားလုံးအတွက်လုံလောက်တယ်ကိုရေတောင်တော့ဆရာမလို့ဒီမှာအဟာရတွေအကုန်ပြည့်သွားတယ်ဒီဒါပေမဲ့ဒီကျွန်တော်6လကျော်တော့ဖြစ်ဆွတ်စာလေးစကြွေးရတာအဲ့ဒီမှာမကြွေးတတ်တာရှိတယ်မကြွေးနိုင်တာရှိတယ်မကြွေးတတ်တာကများတာပေါ့လူတွေကခလေးကိုစီနဲ့စားလေးပဲခုံရမယ်ဆိုတဲ့ယူစာလေးတွေကြက်ဥပဲဥထည့်လို့ရှိရင်တန်ထားတယ်ငားတွေထည့်လို့ရှိရင်တန်ထားတယ်ရွေချက်နဲ့အဲ့တော့ကျွန်တော်တို့တော်တော်များများပါမှာပြီးမှာမားတဲ့ယောက်ခလေးဆိုလို့ရှိရင်မကြွေးတတ်တဲ့အတွက်ကြောင့်ခလေး3ယောက်မှာတယောက်ကအာဟာရချို့တယ်ကျွန်တော်သွားတွေ့ရတာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဆရာကြီးအဓိကဒီစားသင့်တဲ့အစားအစာတွေကိုရှင်းပြပေးပါလားဆရာကြီးအာဟာရပြည့်အောင်အတွက်လေ
အာဟာရပြည့်ဝဖို့အတွက်ကျွန်တော်အစာအုပ်စုကြီးပေါ့နော်ရှိတာပေါ့အဲဆုံးကျွန်တော်အုပ်စု4စုထည့်ထားတယ်ပထမအုပ်စုကတော့ကစီတက်လို့ခေါ်တဲ့ကာဘိုဟိုက်ဒရိတ်ပေါ့နော်စံကြုံပြောင်းနဲ့ထွက်တဲ့ဟာတွေပေါ့နော်ဒုတိယတစ်ခုကပရိုတင်းပေါ့နော်အသားတက်လို့ခေါ်တယ်အသားငါကျုပ်ဘဲဥကနေပြီးတော့ဘဲအမျိုးမျိုးပေါ့နော်မြေပဲအစပေါ့နောက်တစ်ခုကမှစီတက်ပေါ့နော်အစီဆိုတာကတော့အသားတွေပါလဲပါပြီးသားမြေပဲနှမ်းပေါ့နော်စီထွက်တဲ့ဟာတွေငါပေါ့နော်ဟိုအဓိကကကာဘိုဟိုက်ဒရိတ်ကဖက်တင်ပရိုတင်းရဲ့သုံးခုကျွန်တော်မျှအောင်စရမှာပေါ့နောက်တော့မှနောက်တစ်ခုကျွန်တော်တို့ထပ်ပြီးထည့်ထားတာကဗီတာမင်ဓာတ်လို့ခေါ်တဲ့သက်ဆောင်ဓာတ်ပေါ့နော်သက်ဆောင်ဓာတ်ဆိုတာဗီတာမင်ချို့တဲ့ယောဂဖြစ်မယ်ဗီတာမင်တွေလွန်ကင်းရင်လည်းယောဂဖြစ်မယ်အဲ့ဒီကြောင့်ဗီတာမင်ဓာတ်ကိုကျွန်တော်ဖြည့်ဆွတ်တဲ့နေရာအနည်းငယ်စားသုံးပေးရတာပေါ့ပြီးတော့မှဗီတာမင်ဓာတ်မှာအသီးအရွက်နဲ့အင်းသီးဟင်းရွက်တွေပေါ့နော်ဒါတွေများပို့အကုန်လုံးပါပေါ့ဒါတွေအကုန်လုံးဟာကျွန်တော်ပတ်ဝန်းကျင်မှာရှိတဲ့စားစာတွေမှာအကုန်လုံးပါပြီးသားပြီးတော့မျှတတဲ့အစားအစာပေါ့ balance diet ဆိုတာကတစ်နေ့တိုင်းတမျိုးတည်းအကုန်လုံးစားရမယ်လို့ဆိုတော့တပတ်အတွင်းမှာညတာရမယ်ပေါ့ပထမတနေ့မှာငါးဟင်းစားလိုက်မယ်နောက်နေ့မှာကျွန်တော်ကြက်သားဟင်းစားမယ်နောက်နေ့မှာပဲစားမယ်အဲ့လိုမျိုးပေါ့ကျွန်တော်တို့အဲ့ဒီထဲမှာသီးရွက်ကလည်းပါသွားမယ်ညတာပါမယ်ပေါ့နော်နေ့စဉ်နေ့စဉ်ကျွန်တော်တို့ပြည့်ပြည့်ဝဝစားနိုင်အကောင်ဆုံးပဲဒါပေမဲ့ဓာရီကိုလွန်ပြောင်းစားလို့လည်းမရဘူးအဲ့တော့ကျွန်တော်အဓိကကဗမာတွေစားလို့ရှိရင်ကလေးငယ်တွေကိုစံနဲ့စီလေးနဲ့ပဲဖြည်းပြီးတော့တော့ဂျန်နာတွေကဘလူးစားမှားပြီအများကြီးရှိတယ်ခုနပြောတဲ့အားစားလို့ရှိရင်တန်ထားမယ်၊ကျုပ်ရေစားလို့ရှိရင်အဘိုက်ပွားမယ်၊ငွန်းလို့တောင်းရင်ဝမ်းသွားမယ်။အဲလိုမျိုးကြီးယူစားတဲ့ကြောင့်တော့ကလေးတွေတော်များမချွေးရတာ။ဟိုတော်မဲမဲပမာတွေကတော့ကြီးလက်လူသူရန်းစားဆိုသိပါလေကျွန်တော်တို့စရာအများရန်းစားတယ်ဒါကျွန်တော်တို့ဗီတာမင်ဓာတ်တွေလုံလောက်လောက်ပါပြီးသားပေါ့နော်။ဒါပေမဲ့တို့စရာရွေးစားနေလို့မရဘူး။ငပီလေးထည့်နေတော့ငားပါမယ်ပေါ့နော်။အဲအဲလိုမျိုးပေါ့နော်။ဒါပေမဲ့ဓာတ်တွေကိုလုံပြောင်းစားလို့လည်းမရဘူး။ကျွန်တော်တို့ပမာတော်မဲများကငှက်အနာတွေကိုအရင်စားတယ်ငါနာရီစားလာတဲ့ခါကျတော့သူဒီမှာရေရှိကြာလာတဲ့ခါကျတော့စူရီယန်တက်တွေကိုခန္ဓာထဲမှာစုပြီးတော့ဖောတွတ်တာသွေးရောယောဂါရှိတာတွေရှိတယ်အဲ့တော့တကယ်လို့ဒါကျွန်တော်ခုနပြောသလိုပေါ့ဒီ balance diet လို့ခေါ်တဲ့မျှတာတဲ့အစာအစာကြီးစားမယ်ဆိုလို့ရှိရင်အဝလုံးလေယောဂါတွေမဖြစ်ဘူးနှလုံးယောဂါမဖြစ်နိုင်ဘူးစီးကျူသွေးကျူယောဂါတွေမဖြစ်နိုင်ဘူးသွေးဒုမယောဂါမဖြစ်နိုင်ဘူးလီမဖြစ်နိုင်ဘူးကင်ဆာယောဂါအစာကာကွယ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာဒီလူငယ်ဒီကလေးဘဝမှာတော့ကြီးထွားမှုအတွက်ခုနဆရာပြောတဲ့ဒီ protein diet တို့ဒီအစီတက်တူပါပေါ့နော်လိုအပ်တော်လဲပဲဒီကစီတက်ကောပါဆရာနော်အသက်ရွယ်ကြီးလာတဲ့အချိန်အသက်40နာကတ်လာတဲ့အချိန်50ဖြစ်လာတဲ့အချိန်မှာခုနအဝလွန်တာအပါဝင်ပေါ့ကျန်တဲ့ဒီကုသမဟုတ်တဲ့နာရာရှည်ယောဂါတွေသွေးတူတို့နှလုံးတို့စီကျူတို့အဲ့ဒါတွေမဖြစ်လာအောင်အတွက်ဆရာကြီးဘလိုမျိုးစားတယ်လဲ
ဒီနေ့ကဘာတော့ဗမာလူက3တက်စားလို့ရှိတယ်ဒီ3တက်ကတော့ပြည့်အောင်စားရမယ်ဒါပေမဲ့တဝါတစ်ရက်စားဖို့မလိုဘူးအဲ့တော့အများဆုံးစားရမယ်အစားအစာကြီးကျွန်တော်နေ့လည်းစားမနေ့ပိုင်းစားအောင်နေ့နေ့ပဲစားပါนี่เลยจ้ะปี้ว่าล่ะแน่นี่จ้ะเอาช็อตซ่าป่ะวะเนาะเออเราทําเม็ดประกันซ่าได้3ประกันตัวเราตัวยาได้ดิแต่ลูกเดียวแค่บอดี้เวทของเราอ่ะคือโกขันธ์อะเลี้ยงของทิ้งท่ามาวะเนาะคืออะแต่อยู่เว้ย40 50ชื่อลูกเดียวอ่ะปอง120มาทิ้งท่ามา130มาทิ้งท่ามาဆိုရင်ဒါဟာအရက်ကလည်းဝေ3လောက်မှလောက်ရှိမယ်ဆိုလို့ရှင်တော့ဒါဟာလုံးဝကျွန်တော်အဝလွန်နေရောကမဖြစ်နိုင်ဘူးဗောเนา
ะဟုတ်ကဲ့ဆရာအဲ့တော့ဒီအသက်ကြီးရင်လာတဲ့ခါမှာဒီကြီးထွားမှုအတွက်ဗောเนาะများပြားမလို့အတော့တဲ့အတွက်ဆောင်ဖို့အတွက်ကစီဓာတ်တို့အစီဓာတ်တို့တချို့လည်းဒီအသားရဲ့အစီတွေပေါ့ဆရာနော်ထိမ့်သိမ့်ပြီးတော့ရှော့ချဖို့လိုပေမဲ့ဟင်းသီးဟိရက်ကတော့ဆရာရဲ့ဒီအသီးအနှံတွေကတော့များများစားပြီးတော့ဗိုက်ပြေအောင်စားလို့တော့ရတယ်ပေါ့ဆရာနော
်ရပါတယ်တို့ဆရာတပကံလုံးစားတာလူအတွက်ကြောင့်အန္တရာယ်မရှိပါဘူးထမင်းကိုရှော့ပလိုက်ရမယ်စ 三种标本，那个 gallery 的嘛，伢子就请，咱们三个前面都不干，歪嘛，咱们水库呗，咱们三个这把的，将来一家的嘛，将来雷蒙多姆啊，把天安门都请，啊，第一呢，啊，第一院呢，我那当啊的特别把的，啊，六十二斤下我那将来的啥也别把的，然后在第一路的啊，第二路就是新疆那边，那卢安路那路的没得路线，小巴的小巴的走路没，我那都不干嘛，他们我从那上面拆了，哎，咱们搞不住拆了，歪嘛，小两边的。那个阿西也潇洒嘛，其实那个阿迪个大阿梅西、威西啵，那里都是云南是那啥东西嘛，那云南绵绵沙边嘛，那个嘞，那个就恰恰啵，出得地乎，但是说干得比较沙了，不然本本来的一毛一点毛沙比多比零阿毛沙那种叫香花嘛啵，那那我有几两年的话，我了那叫个的绵了嘞，比如嘛，阿那那苏里安得地啵，苏里安得苏里安，那个嘞苏里安克罗来巴嘞，苏里安摩诺古的没说嘞，是臭梦巴嘞。那么苏联白卡巴内说的没铺错哪里吧嘞？但努力的那小傻逼啊嘛，喏，这老苏联的那完了那么皮肤，姑娘都在腰杆里那搞个鼻子贴上面，跟啥啥不喏？那个这个香花面啥啥的呀，大路边的苏子的必须贴上来啥啥的个喏。我看个到了，是哪里到了面了的个帮我姐嘛？那 fast food 都跑的哈里个喏，啊，路的古个叫了他一头波他的哈里个边，啊那里就到了在那头，那里路里加路线谁到呢？跟啥腰杆里皮子就是标的，哎呦，冷冷湿湿。
အားစားရင်ဒါရုပိယာပစ္စည်းကင်းစင်းတဲ့စိုးရိတ်ကင်းစင်းတဲ့အစာတွေကိုကျွန်တော်အဓိကစားပေးရပါမယ်ဗျာ။ဟုတ်ကဲ့ကျေးဇူးများရှိတင်ပါတယ်ဆရာ။ဝီမင်းစီဇန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ဗီဒီယိုတွေကနေတောက်ကြနေမနေ့ခင်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
ကျွန်မရေကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညံ့ညမ်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်စားသုံးမှုရောက်ကြရေလှုပ်ဆောင်ကြဖို့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကိုဘုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကွန်စားခြင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်သလိုကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှ နိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။သရရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကနန်းဟွန်ပါ။ BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်29ဦးနဲ့ဖွဲ့စည်းလိုက်ပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီအဖွဲ့ကနေငိမ့်ချမ်းရေးနီနောဖလဲပွဲကျင်းပခဲ့တယ်ဆိုတာနဲ့ကချင်စစ်ပြေးဒုက္ခတွေစခန်းကနေကျောင်းသူကျောင်းသားတွေအတွက်ပညာရေးအခက်အခဲခြေနေအကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်အတွင်းတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်29ဦးနဲ့မေလ30ရက်နေ့ကနိုင်ငံတော်သမ္မတအမိန့်နဲ့ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မတီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပြီးပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးနဲ့ရခိုင်ပြည်နယ်ဝန်ကြီးတို့ကဒုဥက္ကဋ္ဌတွေအဖြစ်တာဝန်ယူကြမှာဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့ဗဟိုကော်မတီရဲ့လုပ်ငန်းတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်လုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီ လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားစစ်ဆေးရေးလုပ်ငန်းကော်မတီဒေတာအတွင်းပြန်လည်နေရာချထားရေးနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီနဲ့ကုလသမဂ္ဂအဖွဲ့အစည်းများနိုင်ငံတကာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဆိုပြီးကော်မတီ၄ခုကိုလည်းဖွဲ့စည်းခဲ့ပါတယ်။လုပ်ငန်းကော်မတီတွေမှာတော့ပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ပြည်ထရေးဝန်ကြီးဌာနဝန်ကြီးအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးတွေကဥက္ကဋ္ဌတွေအဖြစ်ကော်မတီအလိုက်တာဝန်ယူဆောင်ရွက်ကြမှာဖြစ်ပါတယ်
။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေကမကထပြုတ်ပြီးတော့ရှမ်းလက်နက်ကင်တပ်ဖွဲ့3ဖွဲ့နဲ့ရှမ်းပြည်တွင်းနေနိုင်ငံရေးပါတီ16ခုပါတီကိုယ်စားလှယ်100ကျော်က21ရာစုမြမငင်းချမ်းရေးအတွက်နီလန်းရှာဖွေချင်းနီနော့ဖလေပွဲတောင်ကြီးမြို့မှာကျင်းပခဲ့ပါတယ်။စွန်လတရနေ့နဲ့နေ့ရက်နေ့ကကျင်းပခဲ့တာပါ။လာမယ့်နှစ်ပတ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဦးဆောင်ကျင်းပမယ့်21ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားတန်းတူရဲ့အတွက်တင်ပြဆွေးနွေးနိုင်ဖို့ရည်ရွယ်ပြီးဖက်ဒရယ်အခြေခံမူတပ်မတော်ဖွဲ့စည်းရေးမူပုံစံ၊ရွေးကောက်ပွဲပုံစံ၊ပညာရေးကျန်းမာရေးဆိုင်ရာကိစ္စရပ်များအပေါ်နကပ်ပီထောင်စုအတွက်ဖွဲ့စည်းမှုဆိုင်ရာမူတို့ကိုဆွေးနွေးကြတယ်လို့သိရပါတယ်။ရှမ်းပြည်ညွှန်ရေးကော်မတီ CSSU ကနေရှမ်းပြည်တဝန်းလုံးအတွက်နိုင်ငံရေးဆွေးနွေးပွဲကျင်းပတာဟာအခုပထမဆုံးအကြိမ်ဖြစ်ပါတယ်။
ကချင်ပြည်နယ်ပူတာအိုခရိုင်ဝေးလံခေါင်ဖျားတဲ့ဒေသတစ်ခုဖြစ်တဲ့တောင်ပေါ်ခုံလန့်ဘူးမြို့နယ်မှာအဆက်မပြတ်မိုးသီးထန်စွာရွာသွန်းလာကြောင်းရွာပေါင်း16ရွာနဲ့အိမ်ခြေ80ကျော်ပျက်စီးကာတမြို့နယ်လုံးရှိလူပေါင်း1000ကျော်သဘာဝဘေးအစာခေါင်းပါမှုဒုက္ခရင်ဆိုင်နေရပါတယ်။ပူတာအိုမြို့အရှိတ်မိုင်130ကျော်မှာရှိတဲ့ခုံလန့်ဘူးဒေသဟာသွာလာမှုလည်းခက်ခဲတဲ့နေရာဖြစ်သလိုရေခဲတောင်တွေပြိုကျပြီးရေကြီးမြေပြိုမှုတွေလည်းကျုံနေရလို့အရေးပေါ်အစားအစာအကူအညီလိုအပ်နေတယ်လို့ပူတာအိုဒေသခံတွေကပြောပါတယ်။ဆန်အိတ်တအိတ်ချက်ငွေတသိန်းကျော်အထိမြင့်တက်နေပေမဲ့ရောင်းချပေးမဲ့နေရာမရှိတော့ဘူးလို့လည်းခုံလောင်ဖူးဒေသခံတွေကပြောပါတယ်။ခုံလောင်ဖူးဒေသမှာမိုးများလို့တောင်ရလည်းမီးမရှို့နိုင်တော့တာကြောင့်လာမယ့်နှစ်အတွက်ပါအစားအစာပြတ်လတ်မှုပြဿနာရင်ဆိုင်ရမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။
ကြောင်မီတွင်းနဲ့လည်းပတ်မဲ့ MC အပိလက်မီဆက်ယုံအလိုမရှိကြောင်းကန့်ကွက်ပြီးနိုင်ပိုစတာတွေကိုဒေတာခန်တွေတံဃာတော်တွေနဲ့ပြားတောင်ဒေတာဖွံ့ဖြိုးရေးအဖွဲ့တို့ဘူးပေါင်းပြီးတော့မုံပြင်းနဲ့ကြိုက်မရောမြို့နယ်ရှိခြေရွာ20ခန့်မှာစိုက်ထူတွားမှာဖြစ်ပါတယ်။ပိလက်မီဆက်ယုံကြောင်မီတွင်းနဲ့လည်းပတ်မဲ့အစီအစဉ်ရက်ဆိုင်ပေးဖို့ဒေတာခန်တွေတောင်းဆိုထားပေမဲ့ဆက်လက်ကောင်တဲ့ဖော်နေတဲ့အတွက်ဒေတာခန်တွေရဲ့စန္ဒကိုကုမ္ပဏီအနေနဲ့ပုံမူအာယုံစိုက်လာဖို့ရည်ရွယ်ချက်နဲ့ပြုလုပ်ကြောင်းပြီးနိုင်ပိုစတာစိုက်ထူရေးလှုပ်ရှားသူမိနီနီအောင်ကပြောပါတယ်။ပြင်ကြောက်မီတွေတုံးချင်းကြောင့်ဖြစ်ပေါ်တတ်တဲ့ဆိုးကျိုးတွေကိုရေးသားဖော်ပြထားတဲ့လက်ကမ်းစာဆောင်တွေလည်းဖြန့်ဝေတွားမှာဖြစ်ပါတယ်။ဦးသိန်းစိန်အစိုးရတက်တမ်းမကုံမီရက်ပိုင်းအလိုမှာပြင်ပြားတောင်ဒေတာမှာ MCL မော်ရမြန်ပြည်လက်မီဆက်ယုံအပြင်နောက်ထပ်ပြည်လက်မီဆက်ယုံတိထမှန်တိဆောက်ခွင့်ကို Jun Cement Industry Limited ကိုထပ်မံခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။
မြန်မာနယ်စပ်ကုံသွေးရေးဒေသတရုတ်ပြည်နယ်ရွှေလီမြို့မှာမြန်မာနိုင်ငံသားတွေကိုဇွန်လဆန်းမှာတရုတ်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့အလို့သမားတွေကပြောပါတယ်။အရင်အပမီလာကုံပိုင်းကတပတ်ခံကတ်အစိမ်းရောင်ကတ်နဲ့အနီကတ်တွေလုပ်ပေးပြီးအလုတ်လုတ်ခွင့်နဲ့တရုတ်ပြည်ဖက်မှာညအိတ်လုတ်ခဲ့ပေမဲ့အခုချိန်မှာတော့အစိမ်းရောင်ကတ်ကိုပဲခွင့်ပြုတော့တာဖြစ်လို့အလုတ်ကန်ခက်ခဲနေကြောင်းအလို့သမားတွေကပြောပါတယ်။တရုတ်ပြည်မှာတရားမဝင်အလုပ်လုပ်ကိုင်နေထိုင်ခြင်းနဲ့တရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေကိုဥပဒေအရဖမ်းဆီးဖို့အပရလကထုတ်ပြန်ပြီးနောက်မှာအခုလိုဖမ်းဆီးမှုတွေတင်းကျပ်လာတာဖြစ်တယ်လို့ဆိုပါတယ်အဖမ်းခံရတဲ့သူတွေကိုတန်ငွေအဖြစ်တရုတ်ယွန်ငွေ900နဲ့အချုပ်15ရက်ကျမှဖြစ်တဲ့အတွက်နေစဉ်လူထောင်ချီဝင်ထွက်သွားတာနေတဲ့မြန်မာနိုင်ငံသားတွေအတွက်အခက်တွေ့စေတယ်လို့အလုပ်သမားတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအခု 2016-2019 ပညာသင်နှစ်မှာကချင်ပြည်နယ်အတွင်းကကချင်စစ်ပြေးဒုက္ခတဲ့စခန်းကနေကျောင်းသူကျောင်းသားတွေအတွက်ပညာရေးအကူအညီမလုံလောက်မှုစတင်ဆောင်အခက်အခဲတွေနဲ့ပြင်ဆိုင်နေရပါတယ်ဒုက္ခတဲ့စခန်းကနေကျောင်းသူကျောင်းသားတွေရဲ့အခက်အခဲခြေနေတွေနဲ့ပတ်သက်လို့စာမျက်စုစည်းချက်ကိုနှုတ်ပန်ကနေအခုလိုတင်ဆက်ထားပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ကဲအိုထိန်ချုပ်နေမြေအတွင်းရှိကချင်စစ်ပြေးဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့ကလေးတွေရဲ့ဒီနှစ်2016-2019ပညာသင်နဲ့ကျောင်းအနှံတဲ့နေရာမှာခက်ခဲနေတဲ့အပြင်ကျောင်းဆောင်တွေမလုံလောက်တဲ့ပြဿနာရင်ဆိုင်နေရတာဖြစ်ပါတယ်။အကြီးဆုံးစစ်ပြေးဒုက္ခသည်စခန်းဖြစ်တဲ့လိုက်စားအနည်းချေရန်စခန်းရဲ့ဒီနှစ်ပညာသင်နှစ်မှာလိုအပ်ချက်ရှိနေတဲ့အပြင်စာသင်ဆောင်လုံလောက်မှုမရှိဘူးလို့စခန်းတာဝန်ခံဦးနော်ဆိုင်ကတော့အခုလိုရှင်းပြခဲ့ပါတယ်။
2016-19ပညာသင်နှစ်အတွက်တောင်းသူတောင်းသားတွေရဲ့လိုအပ်ချက်တွေကိုဘယ်သူပြည့်ဖွဲ့ရှိရနေကူညီမယ်ဆိုတဲ့အဖြေတော့မရသေးဘူး။တောင်းသားတာလည်းမရှိဘူး။တောင်းခန်းတော့တောင်းခန်းကခြေခန်းလို့လို့နေရ
ကျေးရစစ်ပြေးစခန်းမှာသူငယ်တန်းကနေခုနှစ်တန်းအထိတောင်းသားဥယေစုစုပေါင်း2000နီးပါးခန့်ရှိကအကူအညီအလုံးအလောက်မရတဲ့အပြင်ရန်ပုံငွေအဖြစ်ဒုက္ခသည်တွေစီကနေကောက်ခံတာမျိုးလုပ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်အပရလလည်းခန့်ကလေပြင်းတံခံခဲ့ရတဲ့ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်အနီးတောင်းသားဥယေ600ကျော်ရှိတဲ့မကားရံစခန်းမှာတော့ကျောင်းဆောင်တွေပျက်စီးသွားတာကြောင့်ပြစ်သိပ်ပြီးစာတင်နေရတယ်လို့ပုံနှိပ်စာအုပ်လည်းအလုံးလောက်မရှိဘူးလို့စခန်းအုပ်ဥနော်ဘောက်ကအခုလိုပြောပါတယ်
တောင်းသားတွေကိုညမနဲ့တင်ရမယ်ပုံစံတော့ပေါ့နေပုံမှန်ကတော့ကျောင်းခန်းတစ်ခါမှ90ရောက်တော့ပါရမယ်ဆိုတော့အခုကတော့ကျွန်တော်တို့80-90အဲ့လိုရှိ
စခန်းတိုင်းအတွက်လိုအပ်နေတဲ့ပညာရေးဆိုင်ရာအကူအညီအထောက်ပံ့တွေကိုမကြာခင်လပိုင်းအတွင်းမှာရမှာဖြစ်တယ်လို့ KNO ပညာရေးဌာနတွဲပတ်အတွင်းရေးမှူးဆရာရှန်လွန်ကပြောပါတယ် KNO ထိန်းချုပ်နေမြေစစ်ပြေဒုက္ခသည်စခန်းတွေမှာစတင်ပေးနေတဲ့စေတနာဝန်ထမ်းဆရာဆရာမတွေကို KNO ပညာရေးနဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC တို့ကအခြား NGOs အဖွဲ့များနဲ့ပူးပေါင်းပြီးထောက်ပံ့ပေးနေတာလည်းဖြစ်ပါတယ်ရှင်
ဆက်လက်ပြီးတော့ရှမ်းပြည်နယ်အတွင်းအခြေစိုက်တဲ့နိုင်ငံရေးပါတီ18ခုကပါတီကိုယ်စားလှယ်တွေရန်ကုန်မြို့မှာရှမ်းပြည်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းရေးအတွက်အစည်းအဝေးတစ်ရက်ပြုလုပ်ခဲ့ပါတယ်။ဒါပေမဲ့အချိန်မီအမည်စည်းရင်ပေးပို့ထားတာမရှိဘူးဆိုပြီးအစည်းအဝေးရောက်လာတဲ့ရှမ်းတိုင်းသားများဒီမိုကရေစီ SNLD အဖွဲ့ချုပ်ဒုတိယဥက္ကဋ္ဌနဲ့တွဲဖက်အသွင်းရေးမှူးကိုတော့တက်ရောက်ခွင့်မပေးခဲ့ပါဘူး။ဒီအကြောင်းကိုဆိုင်းမုံကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
အနာဂတ်ဖက်ဒရယ်ပြည်ထောင်စုနိုင်ငံရေးအတွက်ရှမ်းပြည်တွင်းနေနိုင်ငံရေးပါတီများတစိုက်တဝန်းတည်းဖြစ်စေဖို့ပြည်နယ်ကိုအခြေခံတဲ့နိုင်ငံရေးပါတီများအုပ်စုဖွဲ့စည်းနိုင်ရေးအတွက်တိကျရည်ရွယ်ပြီးအစည်းအဝေးခေါ်ယူတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့ရန်ကုန်မြို့ Orchid Hall ထဲမှာကျင်းပခဲ့တာပါ။ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်အပါအဝင်တပါတီကိုယ်စားလှယ်နှစ်ယောက်လုံးနဲ့ရှမ်းပြည်တွင်းနေနိုင်ငံရေးပါတီ18ဖွဲ့ကိုဖိတ်ကြားပါတယ်။တို့ဗိမေ SNLD ကိုဆက်လက်အဖြစ်အစည်းအဝေးတွားတဲ့ဒုတိယဥက္ကဋ္ဌဆိုင်စောအောင်နဲ့ပြောခွင့်ရလည်းဖြစ်တွဲဖက်အတွင်ရေးမှုလည်းဖြစ်တဲ့ဆိုင်လိတ်တို့ကိုအစည်းအဝေးခန်းထဲဝင်ခွင့်မပေးတဲ့အတွက်ဒီကိစ္စဟာရိုးတားမှုမရှိဘူးလို့ SNLD ပါတီထွေထွေတွင်ရေးမှုဆိုင်ညွန့်လွင်ကပြောပါတယ်
။ဒါအင်တန်ရုပ်ဆိုးတဲ့ကိစ္စပါ။နိုင်ငံရေးတမားဆိုတာမျိုးမလုပ်ရပါဘူး။ကိုကျူးရှာတဲ့လူမလို့ဒါလုံတာဖြစ်တယ်လို့ပြောချင်တယ်။ရှမ်းပြည်အဖွဲ့ချုပ်ဖွဲ့စည်းဖို့ကိစ္စမှာရှမ်းပြည်နယ်မှာနေရာ40နိုင်တာနဲ့ SNL ကိုဝင်ခွင့်မပေးဘူးဆိုတာကဟိုကအတိအမြင်ကလူသားဦးမရှိဘူးလို့ကျွန်တော်ပြောချင်ပါတ
ယ်။ရှမ်းပြည်နိုင်ငံရေးပါတီများဖွဲ့ချုပ်ဖွဲ့စည်းရေးအတွက်အစည်းအဝေးဖြစ်မြောက်ရေးမှာပါဝင်တဲ့ Federal Bitong Su Institute ဒုတိယဥက္ကဋ္ဌဦးစောတာဦးကတော့အစည်းအဝေးလုံခြုံရေးအတွက်ကြိုတင်အမိစင်းမရလို့ဖြစ်တယ်လို့ပြောပါတယ်။
အဲ့မတိုင်ခင်က9နာရီလောက်ချိန်မှာကျွန်တော်ဆင်းချုပ်ပါတယ်။ဘသူတက်မလဲပေးထားတဲ့ဆင်းတဲ့အကောင်တော့ဆိုတော့တကယ်လို့အစည်းအဝေးစနေပြီဆိုမှရောက်လာခဲ့လို့ရှိရင်ကျွန်တော်အလောကစီးခန်းထဲရောက်နေကြတော့မယ်။ဆိုတော့ဒီ Hotel Reception မှာပဲအခုညောင်းပြီးတော့ဒီဆင်းတွေကိုဒီမှာပါတဲ့ပုံစံတိုင်းဖြစ်ပေးပါ။ဂျန်နဲ့ဟာတော့ကျွန်တော်တို့တားထားပေးပါတော့ဆိုတော့ကျွန်တော်မီဒီယာကိစ္စတွေနောက်ပြီးတော့ကျွန်တော်တို့စိတ်နောက်ရှက်ထနိုင်သေးတဲ့ပုံစံတွေအဝေးမခံချင်ပါဘူး
။အဲ့ဒီစီဝေးမှာတက်ရောက်ခဲ့တဲ့ရှမ်းပြည်နယ်အခြေစိုက်ကြားပြူပါတီပါဝင်ရှမ်းပြည်တိုင်းရင်းသားပါတီ73ခုကရှမ်းပြည်နယ်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းဖို့တဘောတူကြောင်းလက်မှတ်ရေးထိုးကြပြီးအဲ့ဒီနေ့မှာပဲကြေညာချက်တစ်ဆောင်ထုတ်ပြန်ခဲ့ကြပါတယ်။
ကိုဆက်လက်ပြီးတရင်ချင်းချုပ်ကိုနားဆင်ရမှာပါရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူသွားမဲ့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်28ဦးနဲ့ဖွဲ့စည်းလိုက်ပါတယ်
။ဒေါ်တာရှင်မြအခုနားဆင်နေခဲ့ကြတာကတော့ PNI1.3 တွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်းပါရှင်။
26ဆိုင်တိုင်းရင်သတင်းတောက်တွေစုစည်းတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA အစီအစဉ်တွေကို burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ရှင
်အ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောတာရှင်များခင်ဗျာ။တန်းနဲ့ချီတဲ့အီသီယိုးပီးယားနိုင်ငံသားတွေအတွက်မရှိမဖြစ်လိုအပ်တဲ့သွေးလှူဒန်းပေးခြင်းကနေအမေရိကန်ပြည်ထောင်စုနဲ့အီသီယိုးပီးယားနိုင်ငံတို့ကြားကျေးဇူးတရားနဲ့ပူးပေါင်းဆောင်ရွက်မှုဖြစ်စဉ်အတစ်တွေပုံမဖြစ်ထွန်းစေပါလိမ့်မယ်။အီသီယိုးပီးယားကျန်းမာရေးဝန်ကြီးဒေါက်တာခဲဆတ်တာဘီယာဟန်အတ်မတ်ဆိုနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID အဖွဲ့ရဲ့အီသီယိုးပီးယားနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဒဲနစ်ဝယ်လာတို့ဟာများမကြာသေးခင်ကပဲအီသီယိုးပီးယားနိုင်ငံရဲ့မြို့တော်အက်ဒစ်အဘာဘာမှာအမျိုးသားသွေးလူပန်းနဲ့သွေးဖြန့်ပြူရေးဝန်ဆောင်မှုဌာနအဆောက်အဦစတင်ဆောက်လုပ်မှုအုတ်မြစ်ချပွဲအခမ်းအနားဖွင့်လှစ်ပေးခဲ့ပါတယ်ဒီဌာနအသစ်မှာကျန်းမာရေးဝန်ကြီးဌာနအတွက်အထောက်အကူအဖြစ်သွေးလှူဒန်းမှုကိုလက်ခံပေးခြင်း၊သွေးနဲ့သွေးနဲ့ပတ်သက်တဲ့အရာတွေကိုစစ်ဆေးပေးခြင်းအဆင့်ဆင့်နဲ့26တန်းနီးပါးရှိတဲ့အီသီယိုးပီးယားနိုင်ငံသားတွေအတွက်အသက်ကယ်ဆယ်မှုသွေးဖြန့်ဖြူးပေးရေးလုပ်ငန်းတွေကိုဆောင်ရွက်ပေးမှာဖြစ်ပါတယ်။ကုဗမီတာ 9300 အကျယ်ရှိတဲ့နေရာအတွင်းသွေးသွင်းပေးတဲ့ဝန်ဆောင်မှုလုပ်ငန်းလှုပ်ဆောင်မဲ့ဌာနချုပ်၊အုပ်ချုပ်ရေးအဆောက်အဦ၊စားရဲစားတန်းထိန်းသိမ်းရေး၊တင်နန်းပေးရေးအစည်းအဝေးကျင်းပဖို့စတဲ့နေရာတွေပါဝင်မဲ့အဆောက်အဦတွေပါဝင်မှာဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံအတွင်းသွေးလဲလဲသွေးသွင်းပေးတဲ့ဝန်ဆောင်မှုတိုးချဲ့အားကောင်းလာအောင်လှုပ်ဆောင်ပေးရတဲ့အကြောင်းရင်းတွေကအဓိကအချက်တစ်ခုကတော့သွေးသွင်းပေးရကနေ HIV ပိုးပြန့်ပွားမှုရော့ကျစေဖို့ဖြစ်ပါတယ်ဒီဌာနတင်မှာသွေးလက်ခံရရှိတာနဲ့သွေးထဲမှာ HIV ပိုးနဲ့တခြားကူးစက်စေတဲ့ပိုးရှိမရှိစစ်ဆေးပေးနိုင်မှာဖြစ်ပါတယ်အီသီယိုးပီးယားနိုင်ငံမှာကောင်းမွန်တဲ့သွေးသွင်းနဲ့ဝန်ဆောင်မှုပေးရခြင်းရဲ့တော့ချဲ့ကြတဲ့အချက်ကတော့ကိုဝန်ဆောင်မိခင်တည်ဆုံမှုရေးအတွက်ကိုချော့ချရေးအတွက်ဖြစ်တယ်လို့အုံမြင့်ချပွဲအခမ်းအနားမှာမစ္စတာဝဲလာကပြောဆိုပါရယ်အီသီယိုးပီးယားနိုင်ငံမှာကိုဝင်ဆောင်မိခင်တွေတည်ဆုံမှုဖြစ်ရတဲ့အကြောင်းရင်းတွေနဲ့သွေးအဆက်မပြတ်တွန်ရာကနေဖြစ်ပေါ်ကြပြီးအဲ့ဒီအဖြစ်အပျက်ကိုသွေးသွင်းပေးခြင်းနဲ့ကာကွယ်ပေးနိုင်ပါတယ်အမျိုးသားသွေးလူပန်းနဲ့သွေးဖြန့်ဖြူးရေးဝန်ဆောင်မှုဌာနအဆောက်အဦဒီဇိုင်းပုံစံထုတ်ရေးစီစဉ်ဆောင်ရွက်ရေးနဲ့ဆောက်လုပ်မှုစတင်မှုအတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့လက်အတန်းကျအချင်းယူလှုပ်ဆောင်စေခဲ့တယ်လို့မစ္စတာဝဲလာကပြောဆိုပါရယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတတ်မှတ်ထားတဲ့အီသီယိုးပီးယားနိုင်ငံအတွက်နှစ်စဉ်စုဆောင်းမှုလိုအပ်တဲ့သွေးပမာဏရဲ့25ရာခိုင်နှုန်းကျော်ကိုဒီဌာနကြီးကနေစွမ်းဆောင်ပေးမှာဖြစ်ပါတယ်။နောက်ထပ်ပြီးတော့လည်းဒီဌာနကနေသွေးနဲ့တက်ဆိုင်တဲ့ထုတ်ကုန်တွေဖြန့်ချိမှုကိုကြီးကြပ်ဆောင်ရွက်ပေးခြင်းအီသီယိုးပီးယားနိုင်ငံရဲ့မြို့ပြနဲ့ကျေးလက်ဒေသတွေမှာသွေးသွင်းပေးတဲ့ဝန်ဆောင်မှုတွေကိုတိုးချဲ့ပြုလုပ်ပေးမှာဖြစ်ပါတယ်။ USAID အနေနဲ့ဒီဌာနအဆောက်အဦတည်ဆောက်မှုကိုနှစ်နှစ်အတွင်းပြီးစီးဖို့မျှော်မှန်းထားပြီးဆောက်လုပ်ရေးကုန်ကျစရိတ်ဒေါ်လာ5တန်းကိုအမေရိကန်သမ္မတရဲ့ AIDS ရောဂါတက်တာစေရေးအရေးပေါ်ရန်ပုံငွေ PEPFAR ကနေကူညီထောက်ပံ့တာဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံသားတွေရဲ့ကျန်းမာရေးဝန်ဆောင်မှုတိုးတက်ကောင်းမွန်စေရေးအတွက်ရေရှည်မိဖက်အတူတကွဆောင်ရွက်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူဝမ်းမြောက်မှုဖြစ်ရကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တော်ရရှင်တို့ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOE ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။မြန်မာပေါ်ဝင်နိုင်ငံတချို့မှာအစိုးရမဟုတ်တဲ့လက်နက်ကိုင်အင်အားစုတွေမှာအသုံးပြုနေတဲ့ကလေးစစ်သားစုစုပေါင်း 8,000 ကျော်ကိုပြန်ပြီးလွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့2015ခုနှစ်နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာအစိုးရတပ်တွေနဲ့တိုင်းအတလက်နက်ကင်တွေကြားပဋိပက္ခတွေဆက်လက်ဖြစ်ပွားနေပြီးမြန်မာနိုင်ငံတွင်ကလေးငယ်တွေကိုလက်နက်ကင်ပဋိပက္ခတွေတပ်သွင်းမှုပေါင်း218မှုရှိခဲ့တယ်လို့ကုလသမဂ္ဂတပ်ကလေးတငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်အစီရင်ခံစာမှာဖော်ပြထားပါတယ်ကဘာတဝန်းအကျန်းဖက်ချင်းချောက်မှုတွေကိုကြည်ရင် IS အစွန်းရောက်အဖွဲ့လိုအဖွဲ့တွေရဲ့ဖြန့်ကျက်မှုတွေဟာအရှေ့တောင်အာရှရုရှားမြောက်ပိုင်းနဲ့အာဖရိကတအပဝင်ဒေသတွေမှာပိုးပြီးကြီးထွားလာနေတယ်လို့အမေရိကန်နိုင်ငံကြီးဌာနအကျန်းဖက်မှုဆိုင်ရာနှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကနာမည်ကြီးဟိုတယ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တနတ်သမားတွေကိုလုံခြုံရေးတပ်တွေကပစ်တက်ခဲ့တဲ့နောက်မှာဒီတိုက်ခိုက်မှုကြောင့်တေဆုံးရသူအရေအတွက်ဟာ24ယောက်ရှိသွားပြီလို့ဆိုမာလီယာတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။Democratic Party သမ္မတလောင်းဖြစ်ဖို့အတွက်ရှေ့ဆုံးကပြင်းနေတဲ့ Hillary Clinton ဟာကျသပရင်းနေ့ကကယ်လီဖိုးနီးယားပြည်နယ် San Diego မှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးမင်းကွန်းပြောကြားမှာပိုင်ပြိုင်တဲ့ Republican Party က Donald Trump ကိုအန္တရာယ်ရှိပြီးသမ္မတဖြစ်ဖို့အတွက်အရေးချင်းမပြည့်တယ်လို့ပြောလိုက်ပါတယ်။
သ
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်စီစဉ်ထုတ်လုပ်ရမှုကမတ်ရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အလစ်ဆန်ဖြစ်ပါတယ်ကျွန်မကတော့နန္ဒချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်အားပေးတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.